Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ် January 6ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။ကျွန်မကစုမုံပါရှင်။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဖြူတွေနဲ့ကျွန်တော်ကြော်ကြော်သိင်းကြညာပါပါနိုဝင်ဘာလသမရယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့လာရူဖြစ်ရမျိုးထပ်ပစ်လာနိုင်တယ်လို့သမရဗရက်ကိုဘာမကပြောလိုက်ပါတယ်မြောက်ကိုရီးယားကတိုက်ချင်းပြစ်ပယ်ထင်းဒုံးကျည်တစ်စင်းကိုအချိန်မရွေးဘယ်နေရာကနေမဆိုပြစ်လွတ်ဆန်းသတ်နိုင်တယ်လို့တနင်္လာနေ့ကကြေညာပါတယ်ရုရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံပူးတွဲရေတပ်စီးရေးလေ့ကျင့်မှုလုပ်ဖို့စဉ်းစားနေကြပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီကနေ့စတင်လိုက်တဲ့ကုလအထူးစုံစမ်းစစ်ဆေးရမှုရန်ဟီလီကသူ့ရဲ့ကချင်ခီးစဉ်တွင်မှာတာဝန်ရှိတဲ့သူတွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အဆင်မပြေဘူးလို့ VOA ကိုပြောပါတယ်
။ Well, I'm not getting any cooperation from the state.Nor the union government and giving me access to areas.
ခီးစင်နဲ့ပတ်သက်ပြီးနောက်ပိုင်းမှာအတရင်အပြည့်ဆုံးနားဆင်ရပါမယ်ရှင်။နောက်ရခိုင်စုံစမ်းရေးကော်မရှင်ရဲ့တွားပြီးတော့ကွင်းစင်စစ်ဆေးတဲ့ရခိုင်ခီးစင်နောက်ဆုံးရအခြေအနေနောက်အစ္စလမ်ဘာသာရေးပွဲတော်ကျင်းပတဲ့ဟာကိုဒီမျိုးသားရေးနဲ့ဘာသာရေးသဘောထားတင်းမာသူတွေကဝေရောက်နှောက်ယှက်တဲ့ဖြစ်ရပ်ပေါ်သုံးသက်ချက်မလေးရှားကမြန်မာ၅ဦးသေဆုံးခဲ့ရတဲ့အကြောင်းနဲ့ပတ်သက်ပြီးနောက်ဆုံးရသတင်းလှတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မခင်ဖြူထွေးတို့တင်ပြပေးကြပါလိမ့်မယ်ရှင်။
နိုဝင်ဘာလကလုပ်ခဲ့တဲ့အမေရိကန်သမရယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကကောက်ချက်ချထားပြီးတဲ့နောက်အလားတူဖြစ်ရမျိုးထပ်ဖြစ်လာနိုင်တယ်လို့သမရဘရက်အိုဘားမားကပြောလိုက်ပါတယ်။အဲဒီလိုလုပ်ရမျိုးမရှိသလောက်ဖြစ်အောင်ယူကောက်ခံသမရဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ကအသေးချလုပ်ဖို့အရေးကြီးတယ်လို့လည်းဆိုပါတယ်။ပြိုင်ဘက်ဟီလာရီကလင်တန်ပေါ်ထရမ့်ကအသာရအောင်အထောက်အကူဖြစ်စေမဲ့လုပ်ရမျိုးကိုလုပ်ဖို့ရုရှားသမရဗလာဒီမီယာပူတင်ကညွှန်ကြားခဲ့တယ်လို့တောက်ကြံလေးကထွက်လာတဲ့လျှို့ဝှက်ပုံစံမဟုတ်တဲ့ထောက်လှမ်းရေးအစီအစဉ်ကစားမှာဖော်ပြထားပါတယ်။အခုဖြစ်ရဟာပူတင်ကဥရောပမှာအချိန်အတော်ကြာလှုပ်ထားပြီးသားဖြစ်တဲ့လူရဲမျိုးလားဆိုတာသိရအောင်ဆန်းစစ်ဖို့သူညွှန်ကြားခဲ့ကြောင်းအစောပိုင်းမှာတော့ရုရှားဘာသာစကားပြောသူအများပြားရှိတဲ့အရင်ဆိုဗီယက်ပြည်တော်စုတွေကနိုင်ငံတွေမှာလှုပ်ခဲ့ပြီးတဖြည်းဖြည်းနဲ့အနောက်ဒီမိုကရေစီနိုင်ငံတွေမှာလှုပ်လာတာဖြစ်ကြောင်းတနင်္ဂနွေနေ့ကထုတ်လွှင့်တဲ့ ABC ရုပ်သံဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာသမ္မတဥပမာကပြောထားပါတယ်
ထိုင်ဝမ်ကောင်းဆောင်တွေနဲ့အမေရိကန်ဆူရအရာရှိတွေကြားကဘယ်လိုဆက်ဆံမှုမျိုးကိုမဆိုကန့်ကွက်တယ်လို့တရုတ်ဆူရကဒီကနေ့ပြောလိုက်ပါတယ်။အမေရိကန်ထက်လွတ်တော်မက်ထက်ခရူးစ်နောက်တက္ကသပီးနဲ့အုပ်ချုပ်ရေးမှူး Greg Abbott နဲ့ထိုင်ဝမ်သမ္မတ Chai Ing-wen တို့တွေ့ဆုံခဲ့ပြီးတဲ့တရက်အကြာမှာတရုတ်ကအခုလိုပြောတာပါ။အမေရိကန်နဲ့တရုတ်ဆက်ဆံရေးကိုထိခိုက်စေမယ့်ဂျာဝင်ဆွတ်ဖက်ရာကြတဲ့ဘယ်လိုရမျိုးကိုမှလက်မခံဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလူခန့်ကသတင်းတောက်တွေကိုဒီကနေ့ပြောခဲ့တာပါ။Miss Chai ဟာဗိုလ်အမေရိကနိုင်ငံတွေကိုအတွား Texas ပြည်နယ် Houston မြို့မှာခီးတစ်ထောင်နားတဲ့အချိန်အမေရိကန်အရာရှိတွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီတွေ့ဆုံမှုမတိုင်ခင်အချိန်ပိုင်းမှာပဲတရုတ်ကောင်စစ်ဝင်ရုံးကဒီဆွေးနွေးပွဲကိုရှေ့ဆက်မလုပ်ဖို့တောင်းဆိုတဲ့စာရဆောင်ကို Houston လွှတ်တော်ကိုယ်စားလှယ်အဖွဲ့ကလက်ခံရရှိခဲ့တဲ့အကြောင်း Mr. Cruz ကပြောပါတယ်။အမေရိကန်တာဝန်ရှိသူတွေအနေနဲ့သူတို့ဘယ်သူတွေနဲ့တွေ့မယ်မတွေ့ဘူးဆိုတာကိုသူတို့ဘာသာဆုံးဖြတ်တာဖြစ်ပြီးဒါကိုတရုတ်ဆိုရကဗီဒီယိုအနာသုံးပြီးတော့လာကန့်ကွက်လို့မရဘူးလို့ Mr. Cruz ကကြေညာချက်တစ်စောင်ထုတ်ပြန်ပြောခဲ့ပါတယ်ရှင်။
မြောက်ကိုရီးယားအနေနဲ့တိုက်ချင်းပြစ်ပယ်ထိန်းဒုံးကျည် ICBM တစ်စင်းကိုအချိန်မရွေးဘယ်နေရာကနေမဆိုပြစ်လွတ်ဆန်းသတ်နိုင်ခြင်းရှိတယ်လို့တနင်္လာနေ့ကကြေညာပါတယ်။အမည်မဖော်တဲ့မြောက်ကိုရီးယားနိုင်ငံသားရဲ့ဌာနပြောခွင့်ရတူကိုကိုးကားပြီးအစိုးရပိုင်း KCN နဲ့သတင်းဌာနကကြေညာတာပါ။ ICBM ပြစ်လွတ်ဆန်းသတ်တာဟာအမေရိကန်အတွက်အထူးစိုးရိမ်ပေါ်ရာချိန်ချောက်မှုတစ်ခုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်။အဲ့ဒီဒုံးကျည်ဟာအမေရိကန်ဒါမှမဟုတ်မဟာမိတ်တွေရဲ့နေမြေတဲကိုဝင်လာမယ်ဆိုရင်တော့ပြစ်ချလိုက်နိုင်ခြင်းရှိတဲ့အလားအလာကိုလည်းဝန်ကြီး Carter ကပြောသွားပါတယ်။ဒုံးကျည်ဝင်လာမယ်ကျွန်တော်တို့ကိုချင်းချောက်လာမယ်ကျွန်တော်တို့ရဲ့မိတ်ဆွေဒါမှမဟုတ်မဟာမိတ်နိုင်ငံတစ်ခုခုအပေါ်အန်ဒရယ်ရှိမယ်လို့ခန့်မှန်းရင်တော့ကျွန်တော်တို့ပြစ်ချပြင်ပါပါလို့ဝန်ကြီးကာတာကပြောပါတယ
်ဖလော်ရီဒါပြည်နယ်ကလေဆိပ်တစ်ခုမှာတောက်ချာနေကလူတွေတေချေခဲ့ရတဲ့ပြစ်ခတ်တိုက်ခတ်မှုရဲ့လက်သေးအဖြစ်တန်တရားရှိသူတနက်သမားကိုဒီကနေ့ပထမဆုံးအကြိမ်တရားရုံးထုတ်ဖို့ရှိပါတယ်အစတဗန်စန်တီယေဂိုကိုနိုင်ငံတကာလေဆိပ်တစ်ခုမှာလူတွေတေချေတဲ့အထိအကြမ်းဖက်လို့ရလှုပ်ဆောင်မှုနဲ့စနေနေ့တုန်းကတရားစွဲထားတာပါအပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့သူဟာတေတံဒါမှမဟုတ်ထောင်နဲ့တသက်ကြခံရဖို့ရှိပါတယ်အဲ့ဒီတိုက်ခိုက်မှုမှာလူ၅ဦးသေဆုံးခဲ့ရတာပါဘယ်လိုလှုပ်ဆော်ချက်တွေကြောင့်တိုက်ခိုက်တာလဲဆိုတာကိုတာဝန်ရှိသူတွေကဆက်ပြီးတော့စစ်ဆေးနေကြပါတယ် ဆန်ဒီယေဂိုဟာအီရတ်စစ်ပွဲမှာ17လကြာစစ်မှုထမ်းခဲ့ပြီးစူးစူးဝါးဝါးစိုးရိမ်ထိတ်လန့်တဲ့စစ်ပိုင်းဆိုင်ရာဝေဒနာကိုခံစားနေရသူဖြစ်တယ်လို့သူ့ရဲ့ဆွေမျိုးသားချင်းတွေကပြောပါရယ်စစ်ပွဲကနေပြန်လာတဲ့လူတိုင်းကတော့အလားတူအခြေအနေမျိုးမရှိကြပါဘူးတချို့ပိုကောင်းမယ်တချို့ကတော့သိပ်မကောင်းလာဘူးပေါ့လို့သူနဲ့အညီကိုတော်ဆက်သူ Brian San Diego က CNN သတင်းဌာနကိုပြောပါရယ်အသက်26နှစ်အရွယ်ဆန်ဒီယေဂိုဟာ2010ပြည်နှစ်နဲ့2011ခုနှစ်အစောပိုင်းကာလတွေအတွင်းအီရတ်မှာတာဝန်ထမ်းဆောင်နေတဲ့အချိန်သူ့တငယ်ချင်းနှစ်ယောက်ဘေးမှာဘုံတလုံးပောက်ကွဲတာကိုတွေ့ခဲ့ရပြီးတော့ဆူဆူဝါးဝါထိခိုက်သွားခဲ့တာလို့မိခင်ဖြစ်သူကပြောပါတယ်ရှင်
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတနင်္လာညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ရုရှားနဲ့ဖိလစ်ပိုင်နိုင်ငံအကြားပူးတွဲရေတပ်စီးရေးလေ့ကျင့်မှုတွေလုပ်ဖို့စဉ်းစားနေပါတယ်။ဒါဟာနိုင်ငံစလုံးအတွက်အမေရိကန်ကိုဂရုမစိုက်ကြောင်းပြဖို့အခွင့်ကောင်းတစ်ခုဖြစ်တဲ့အချိန်ထဲမှာပဲဖိလစ်ပိုင်နိုင်ငံအတွက်တော့နိုင်ငံပေါင်းစုံပါဝင်တဲ့နိုင်ငံသားရေးမူဝါဒတွေချမှတ်နိုင်ဖို့နဲ့သူ့ရဲ့စီးရေးအင်အားကိုတိုးမြှင့်နိုင်ဖို့ရှေ့တိုးလို့ဆောင်ရွက်တစ်ခုလည်းဖြစ်ပါလိမ့်မယ်။ငားရဲကြာချစ်ချည်ရေးခီးစဉ်အတွက်ရုရှားကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကစစ်ကမ်းတစ်ခုစီကိုဖျက်သိမ်းမော်ဒဇင်းနဲ့ရေနံနေသိမ်းမော်ဒဇင်းလွှတ်ခဲ့ပါတယ်။ဖိလစ်ပိုင်သတင်းမီဒီယာတွေမှာဖော်ပြချက်တွေအရကတော့နိုင်ငံခြားကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ရုရှားနဲ့ဖိလစ်ပိုင်နှစ်ဖက်စလုံးကစူးစမ်းနေတယ်လို့ဆိုပါတယ်။လေလာသုံးသပ်သူတချို့ကတော့ရုရှားအနေနဲ့ CA ပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေရောင်းချဖို့အပြင်ဖိလစ်ပိုင်ကို CA ရပို့ပြီးအားကောင်းအောင်အကူအညီပေးဖို့ကိစ္စတွေကိုကန့်လန့်နိုင်တယ်လို့သုံးသပ်ပြောဆိုကြပါတယ်။
အီရန်သမ္မတဟောင်းအခဖာဟက်ရှမီရက်ဆန်ဂျာနီဟာနှလုံးရောဂါနဲ့တနင်္ဂနွေနေ့တုန်းကအသက်85နှစ်အရွယ်မှာကွယ်လွန်သွားပါတယ်။သူဟာဘဝတလျှောက်အစ္စလမ်ဘာသာနဲ့ခေတ်ပြောင်းတော်လှန်ရေးလှုပ်ရှားမှုတွေမှာမဆုံးမနစ်ပါဝင်ခဲ့တဲ့သူဖြစ်တယ်လို့အီရန်ဆိုရပါရုပ်မြင်သံကြားကနေသူကွယ်လွန်တဲ့သတင်းနဲ့အတူဖော်ပြသွားပါတယ်။1989ခုနှစ်ကနေ1998ခုနှစ်အထိအီရန်သမ္မတတာဝန်ထမ်းခဲ့တဲ့ရက်ဆန်ဂျာနီဟာ1989ခုနှစ်အီရန်အစ္စလမ်တော်လှန်ရေးခေါင်းဆောင်အယာတိုလာရူဟိုလာခိုမီနီရဲ့ထိတ်တန့်အကြံပေးတူဖြစ်တဲ့အစောပိုင်းမှာလူသိများခဲ့တဲ့သူဖြစ်ပါတယ်။1989ခုနှစ်ခိုမီနီကွယ်လွန်သွားပြီးတဲ့နောက်မှာလည်းခိုမီနီရဲ့နေရာကိုဆက်ခံမဲ့သူရွေးချယ်တဲ့နေရာမှာရက်ဆန်ဂျာနီကအရေးပါတဲ့ကဏ္ဍမှာရှိခဲ့တယ်လို့သုံးသပ်သူတွေကပြောပါတယ်။1980ကနေ1988ခုနှစ်အထိအိန္ဒိယအီရတ်နိုင်ငံနဲ့ဖြစ်ခဲ့တဲ့စစ်ပွဲကြောင့်ယိုယွင်းခဲ့ရတဲ့တိုင်းပြည်စီးပွားရေးကိုရက်ဆန်ဂျာနီကဒီသမ္မတတာဝန်ယူချိန်မှာပြန်လည်တည်ဆောက်ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။သူ့လက်ထက်တိုင်းပြည်မှာလွတ်လပ်ခွင့်တွေတည်ထတာပို့ပြီးတော့ရှိခဲ့တယ်လို့အထူးသဖြင့်ဒီတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေရှိလာတာအပါအဝင်အရေးပါတဲ့ပြင်ပြောင်းလဲမှုတွေအများအပြားကိုလုပ်ခဲ့တဲ့သူဖြစ်ပါတယ်ရှင်
။အမေရိကန်ရေတပ်သင်္ဘောတစ်စင်းဟာတနင်္ဂနွေနေ့ကဟော်မူးစ်ရေလေကြာနာမှာအီရန်ရေရင်တွေကိုသတိပေးတဲ့အနေနဲ့၃ကြိမ်ပစ်ခတ်ခဲ့ရတယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စလမ်ဒေါ်လာရဲ့အဆောင်တပ်ကရေရင်သုံးစင်းဟာ USS Mahan စစ်သင်္ဘောနားကိုအရှိန်မြှင့်ပြီးမောင်းဝင်လာတဲ့အတွက် Mahan ဖြတ်သင်္ဘောကနေသတိပေးပစ်ခတ်ခဲ့ရတယ်လို့ Rider သတင်းဌာနကပြောပါတယ်။ Oman ပင်လယ်ကွေ့နဲ့ Persian ပင်လယ်ကွေ့ကြားက Hormuz ရေလက်ကြားမှာအခုဖြစ်ရဖြစ်တာပါ။အရှိန်လျှော့ဖို့အတွက်အမေရိကန်သင်္ဘောကနေရေဒီယိုဆက်သွယ်ရေးကနေတဆင့်ပန်ကြားတာကိုအီရန်ရေရင်တွေကမတုံ့ပြန်ဘူးလို့မိမဖော်တဲ့အမေရိကန်တာဝန်ရှိသူတွေက Rider နဲ့ CNN သတင်းဌာနတွေကိုပြောပါတယ်။တခြားရေရင်နှစင်းအတွက်ရှေ့ပြေးခုံမောင်းနေတဲ့ဖြတ်သိမ်းမောကနေအချက်ပေးမိခိုးတွေပြစ်ခတ်ခဲ့တယ်လို့ရေတပ်ရဟန်ကနေလည်းမိခိုးလုံးပြစ်ချခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်
။လူမျိုးရေးရကွဲပြားနေတဲ့ Cyprus ခေါင်းဆောင်တွေဟာသတင်းတစ်ပတ်ကြာညဉ့်ညဉ့်ဆွေးနွေးပွဲတွေကိုဒီကနေ့ကစပြီးတော့အပြင်းထန်လုပ်ဖို့ရှိပါတယ်။ကွဲပြားနေတဲ့ကျွန်းနိုင်ငံကိုပြန်ပြီးတော့ပေါင်းစည်းဖို့အတွက်ကုလသမဂ္ဂဦးဆောင်တဲ့ဆစ်ဆက်ညှိနှိုင်းပွဲတွေလုပ်ပြီးသဘောတူညီချက်တစ်ခုရဖို့ပါ။ Cyprus သမရ Nikos Anastasiades နောက်တူရကီ Cyprus ကောင်ဆောင် Mustafa Akinci နဲ့သူတို့ရဲ့လက်ထောက်တွေအကြားဒီကနေ့ဒီပုတ်ကနေပြီးတော့ပုတ်ထုနေ့အထိဆွေးနွေးပွဲတွေလုပ်သွားကြမှာပါ။ကြာတာပြင်းနေကြရင်တော့ဂျနီဘာမှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာတခြားနိုင်ငံတွေပါတက်ရောက်တဲ့ Cyprus အရေးညီလာခံတစ်ခုကိုကျင်းပမှာဖြစ်ပါတယ်။လာသမကအထွေမှုချုပ်တဲ့အန်တိုနီယိုဂူထရက်စ်ကဒီဆူရီဝဲတွေဟာဖြစ်တွန်းတိုးတက်မှုတစ်ခုရဖို့အတွက်တမိုင်းဝင်ခွင့်လန်းဖြစ်တယ်လို့ပြောပါရယ်။ချက်တာပင်းနဲ့ညီလာခံကိုမစ္စတာဂူထရက်စ်လည်းတက်မယ်လို့ခန့်မှန်းထားပါရယ်။ Cyprus ကျွန်းမှာ Greek အားပေးအမြောက်လုပ်တဲ့အာနာသိမ့်မှုတစ်ခု1984ခုနှစ်မှာခဏတာဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံမြောက်ပိုင်းကိုတူရကီကကျူးကျော် ဝင်ရောက်ခဲ့ခြင်းကတည်းကဆိုရင်ဒီ Cyprus Greek ဘက်ခြမ်းကလူတွေနဲ့ Turkey ဘက်ခြမ်းကလူတွေအကြားမှာဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါ။အဲ့ဒီချိန်ကတည်းကစပြီးတော့လူရေတသန်းကျော်လေးပဲရှိတဲ့ကျွန်းနိုင်ငံလေးဟာမြောက်ဘက်မှာ Turkey Cyprus နဲ့တောင်ဘက်မှာ Greek Cyprus ဆိုပြီးတော့ကွဲပြားသွားခဲ့ပြီးကမ္ဘာသက်တမ်းအရှိဆုံးကုလသမဂ္ဂညီညွတ်မှုထိန်းသိမ်းရေးတပ်ဖွဲ့တစ်ဖွဲ့နဲ့ပိုင်းခြားထားပါတယ်ရှင်
။တနင်္ဂနွေနေ့ညကကျင်းပတဲ့2019ခုနှစ်ရွှေကမ္ဘာလုံးရုပ်ရှင်ထူးချွန်စုချင်းမြင့်ပွဲမှာနာမည်ကျော်အမေရိကန်ရုပ်ရှင်မင်းသမီးကြီး Meryl Streep ကCecil B. DeMille ဘဝတတတာထူးချွန်စုချင်းမြင့်ခံရပါတယ်ဆုလက်ခံယူတဲ့အချိန်မှာတော့သူစိတ်ထိခိုက်ခဲ့ရတဲ့လက်တွေ့ဘဝတရားဆောင်ချက်တစ်ခုအကြောင်း Streep ကပြန်ပြောပါတယ်အဲဒါကတော့ New York Times သတင်းစာရဲ့မတန်ဆွမ်းသတင်းတောက်ကိုယူကောက်ခံသမ္မတ Donald Trump ကလှောင်ပြောင်ပြီးတရုတ်ပြပြောဆိုခဲ့တဲ့ကိစ္စပါ Trump ရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်ဆန်းစစ်ဖို့ကျင်းဝတ်သိက္ခာနဲ့ပြည်စုံတဲ့သတင်းမီဒီယာလိုအပ်တဲ့အကြောင်း Meryl Streep ကပြောသွားပါတယ် Moonlight ဇာတ်ကားကအကောင်းဆုံးဒရမာဇာတ်ကားဆုနဲ့ဂီတရုပ်ရှင် La La Land ကအကောင်းဆုံးဂီတဒါမှမဟုတ်ဟာတာဇာတ်ကားဆုရပါတယ်မင်းသား KC Affleck က Manchester by the Sea ဒရမာဇာတ်ကားနဲ့အကောင်းဆုံးမင်းသားဆုကိုရပြီး Isabel Huppert ကမြင်းသားရုပ်ရှင် L ဒရမာဇာတ်ကားနဲ့အကောင်းဆုံးမင်းသမီးဆုကိုရသွားပါတယ်ဂီတဒါမှမဟုတ်ဟာတာဇာတ်ကားအမျိုးအစားအတွက်အကောင်းဆုံးမင်းသားဆုကို La La Land ဇာတ်ကားကမင်းသား Ryan Gosling နဲ့မင်းသမီး Emma Stone တို့ကရသွားပါတယ်လာလာလန်းဇာတ်ကားဟာအကောင်းဆုံးဒါရိုက်တာဆုအကောင်းဆုံးမူရင်းဇာတ်ညွှန်းဆုအကောင်းဆုံးဂီတဆုနဲ့အကောင်းဆုံးမူရင်းသချင်းဆုတွေကိုလည်းရသွားပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဘေဗလီဟိလ်စ်မှာလုပ်တဲ့အဲ့ဒီပွဲမှာတူနိုင်ရှိုးရုပ်သံအစီအစဉ်ရဲ့အစီအစဉ်မူဂျီမီဖော်လွန်ကအခမ်းအနားမူလုပ်ပါတယ်။ Golden Globe ရွှေကမ္ဘာလုံးဆုဟာရုပ်ရှင်နဲ့ရုပ်မြင်သံကြားဇာတ်လမ်းတွေကအကောင်းဆုံးတွေကိုရွေးချယ်ချီးမြှင့်တာပါ။တရုတ်ပြည်မှာကြီးနဲ့ဟောင်ကောင်မှာ McDonald's ကုမ္ပဏီကယူထားတဲ့ဒေါ်လာသန်း 2,000 ကျော်ဖို့အစုရှယ်ယာတွေကိုကုမ္ပဏီကထုတ်ရောင်းတယ်လို့ဒီအကြောင်းအမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကဒီကနေ့ကြေညာပါတယ်။တရုတ်နိုင်ငံပိုင် CITIC နဲ့ CITIC Capital ကုမ္ပဏီတွေကအစုရှယ်ယာ 52% ရာခိုင်နှုန်းအမေရိကန်ရှိဆိုင် The Carlyle Group က 28% ရာခိုင်နှုန်းယူမှာဖြစ်တာကြောင့် McDonald's ကုမ္ပဏီလက်ထက်မှာရှယ်ယာ 20% ရာခိုင်နှုန်းပဲကျန်ပါမယ်ခင်ဗျာ။ Direct from Washington The Voice
of America တနင်္လာညကျန်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်သိန်းနဲ့မခင်ဖြူထွေးတို့တင်ပြပေးကြတာဖြစ်ပါတယ်ရှင်။အခုထိတ်တန့်ရောက်မြန်မာသတင်းတွေကိုအရင်ဦးဆုံးစတိုက်တင်ပြပေးကြပါမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကဒီကနေ့သူ့ကချင်ပြည်နယ်ခီးစင်အတွင်းမှာမြန်မာအာဏာပိုင်တွေရဲ့ပူးပေါင်းဆောင်ရွက်မှုမရခဲ့ဘူးဆိုပြီးသူ့ရဲ့စိတ်ပျက်မှုကို VOA ကိုပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့လုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်ရဲ့နေရာတချို့ကိုတွားရောက်ခွင့်မပြုခဲ့တာလို့တုံ့ပြန်ပါတယ်။သူ့ခီးစင်မစခင်ကတည်းကလူခွင့်ချိုးပေါက်ခံရတယ်လို့ဆွဆွဲခံရတဲ့နေရာတွေကိုတွားဖို့စီစဉ်ထားပေမဲ့လုံခြုံရေးအကြောင်းပြချက်နဲ့ကချင်ပြည်နယ်ဒေသတချို့ကိုတွားရောက်ခွင့်ပိတ်ပင်ခံခဲ့ရတာဖြစ်ပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီဟာမြန်မာနိုင်ငံ၁၂ရက်ကြာခီးစင်ဒီကနေ့အစမှာပဲကချင်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်မြကျင်းနားမြို့မှာကချင်ပြည်နယ်အစိုးရနဲ့ရောစစ်ပေးဆောင်ဒုက္ခသည်စခန်းကတာဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။မြန်မာအစိုးရတပ်တွေနဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့ KIA ကချင်လွတ်မြောက်ရေးတပ်ဌာနချုပ်တရှိရာလိုက်စာမြို့နဲ့ကချင်ပြည်နယ်ဖားကန်ဒေသတွေကိုတွားရောက်ဖို့စီစဉ်ထားခဲ့ပေမဲ့လို့ဒီခီးစင်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘူးလို့မစ်ယန်ဟီလီက VOA ကိုပြောပါတယ်
။ Well I'm not getting any cooperation from the state
ကျမသွားခွင့်တောင်းထားတဲ့နေရာတွေကိုသွားခွင့်ပြုဖို့ပန်ကြားချက်နဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရဘက်ကရောပြည်အောင်စုအစိုးရဘက်ကပါပူးပေါင်းဆောင်ရွက်တာမရှိပါဘူး။ကျမကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်အရာအဲ့ဒီနေရာဒေသတွေမှာလူခွင့်ရေးချိုးဖောက်တာတွေနှိပ်စက်ညှဉ်းပန်းတာတွေရှိမရှိစုံစမ်းဖို့ဖြစ်ပါတယ်။လူခွင့်ရေးထူးချိုးဖောက်ပြီးနှိပ်စက်ညှဉ်းပန်းမှုတွေရှိနေတဲ့ဆိုတဲ့နေရာဒေသတွေကိုကျမကိုသွားခွင့်မပြုပါဘူး။
တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဒေသတချို့မှာလုံခြုံရေးအခြေအနေကြောင့်တောက်ရောက်ခွင့်မပြုခဲ့တာဖြစ်တယ်လို့မြန်မာသမ္မတရုံးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOE ကိုပြောပါတယ်
အဲ့တော့ကျွန်တော်တို့နေမြေချင်းတွေရမပေးဘူးပေါ့။တိုင်းစားကြရင်ကျွန်တော်ကဟိုတောဘောကတော်တော်လေးခက်တယ်။မိုင်းကွင်းတွေရှိတယ်။လမ်းကြောင်းကတိုက်ပွဲတွေဖြစ်နေတယ်။တောတဲ့အခါမှာဟိုဘက်ဒီဘက်တက်တယ်ညှိအောင်ပါပေါ့နော်။ညှိအောင်ဖြစ်တော့အဲ့အခုဖြစ်နေတဲ့အခြေအနေကဟိုဘက်ဒီဘက်ညှိဖို့လည်းအဆင်မပြေဘူး။အဲ့တော့နေမြေအခြေအနေရပါပေါ့နော်။အဲ့ဒါကျွန်တော်ကြောက်လို့ရအောင်ဖြစ်တာ။ဟုတ
်။ဟုတ်ကဲ့။ဟိုဖားကန်ဟိုဘက်ပြခွင့်ပြုသွားဖို့များရှိပါလားခင်ဗျာ
။ဘာလို့လဲဆိုတော့အဲ့ဖားကန်လည်းပဲဒီတိုက်ပွဲနေနေတဲ့မှာပါတဲ့အတွက်
ပေးလို့မရဘူးရှင်။ဒါပေမဲ့လည်းမစ်ယန်ဟီလီအနေနဲ့ရခိုင်ပြည်နယ်ကိုတော့တောက်ရောက်ခင်ပေးမယ်လို့ဦးစောထေကပြောပါရယ်။မစ်ယန်ဟီလီဟာကချင်စစ်ပေးဆောင်ဒုက္ခသည်စခန်းတွေကတာဝန်ရှိသူတွေနဲ့မြစ်ကြီးနားမြို့မှာဒီကနေ့တွေ့ဆုံခဲ့ပါရယ်။ ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းကချင်ပြည်နယ်အတွင်းငြိမ်းချမ်းရေးရှိအောင်အမြန်ဆုံးဆောင်ရွက်ဖို့တိုက်တွန်းဆင်းနွှဲခဲ့တယ်လို့ကချင်ခရီးရနှစ်ချင်းအဖွဲ့ချုပ် KPC ကဥက္ခလီကပြောပါတယ
်ဒီငြိမ်းချမ်းရေးကိုအမြန်ဆုံးရရှိဖို့ရတဲ့ယူရနာနေနဲ့ဒါကျွန်တော်တို့စစ်ပွဲတွေကိုအမြန်ဆုံးငြိမ်းနိုင်အောင်ပေါ့နော်ဒါအကုန်လုံးကကုန်လုံးကတာဝန်ယူဖို့တည်သူတွေအကြောင်းကျွန်တော်တို့ပြောပါတယ်ဒါပြီးတော့ဒီကျွန်တော်တို့အနေဆက်မှာရှိနေတဲ့ဒီပြည်သူလူထုတွေကအများကြီးဘယ်သူပဲဒုက္ခရောက်နေတာဒါနိုင်ငံသူနိုင်ငံသားတွေဒုက္ခရောက်နေတယ်ဆိုတဲ့အကြောင်းဒုက္ခရောက်နေတဲ့လူကအများဆုံးကုညီနိုင်ဖို့ရန်အတွက်နဲ့ဒီစိတ်ကိုပြင်းကြီးနိုင်ဖို့အတွက်အားလုံးမှာပါဝင်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ဆက်တဲ့တဲ့ဒါတွေကို reporting နဲ့လုပ်ပေးပါဆိုတဲ့အကြောင်းကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ခင်ဗျာ
မစ်ဆန်ဟီလီဟာပြီးခဲ့တဲ့နှစ်အတွင်းမှာပဲကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်ကိုတွားရောက်လေ့လာခဲ့ပေမလို့ဒီတစ်ခေါက်ခီးစဉ်မှာတော့မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်ကချင်ပြည်နယ်ရဲ့အခြေအနေဟာပုံမဆိုးဝါးနေတာတွေ့ရတယ်လို့ PUA ကပြောပါတယ
် Well the situation is deteriorating here in the Kachin state
ကျမအရင်တစ်ခေါက်ရောက်ခဲ့တဲ့ကအခြေအနေတက်ကိုကချင်ပြည်နယ်ရဲ့အခြေအနေကအခုပိုဆိုးနေတာတွေ့ရပါတယ်ရှင်တို့သိတဲ့အတိုင်းပါပဲ။စီရေးရတိုက်ခိုက်တာတွေပိုပြီးတိုးလာတယ်လို့ထပ်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်လည်းနေရဆွန့်ခွာထွက်ပြေးနေကြရသူဥယျာဉ်တိုးလာတာတွေ့ရပါတယ်
။ဒီတစ်ခေါက်မြန်မာနိုင်ငံကိုဆက်နေရခီးစဉ်အဖြစ်ရောက်ရှိနေတဲ့မစ်ရှင်ဟီလီကတော့ပြီးခဲ့တဲ့လအနေငယ်ကဖြစ်ခဲ့တဲ့ကိစ္စရွက်တွေမှာလူခွင့်ရေးဆိုရင်မှုတွေကြောင့်အခြေအနေတွေအပေါ်နိုင်ငံတကာအဖွဲ့အစည်းတွေကအာရုံစိုက်နေကြတာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအပြင်ကချင်နဲ့ရှမ်းပြည်နယ်အတွင်းကစစ်ပွဲတွေအရှိန်မြင့်လာတဲ့အပေါ်မှာလည်းတနစ်တတမဲ့ရှိတဲ့အစိုးရအသစ်အတွက်စိုးရိမ်စရာဖြစ်တယ်လို့လည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးအကြံပေးပုဂ္ဂိုလ်မစ်ဆန်ဟီလီဟာဒီတစ်ခေါက်ခီးစဉ်အတွင်းကချင်ပြည်နယ်အတွင်းကမြကြီးနာ၊ဖားကတ်နဲ့လိုင်စာ၊ရခိုင်ပြည်နယ်အတွင်းကစစ်တွေရတိတောင်ဘူးတီတောင်မောင်တော်မြို့တွေအပြင်နေပြည်တော်နဲ့ရန်ကုန်မြို့တွေကိုလည်းတွားဖို့စီစဉ်ထားပြီးအစိုးရတာဝန်ရှိသူတွေအပါအဝင်တမရဘက်ကတာဝန်ရှိသူတွေလွှတ်တော်အမတ်တွေနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့ကောနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းတာဝန်ရှိသူတွေနဲ့ပါတွေ့ဆုံဖို့ရှိပါတယ်။ဒီမိုင်းရဲ့မြန်မာနိုင်ငံဆက်နေတာခီးစဉ်အတွင်းတွေ့ရှိချက်တွေကိုမက်လာမှာကျင်းပမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအစီရင်ခံစာတရက်တင်သွင်းသွားမှာလည်းဖြစ်ပါတယ်ခင်ဗျာ။
ရှန်ဟီလီရဲ့ကချင်ခီးစဉ်နဲ့ပတ်သက်ပြီးကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရခိုင်စုံစမ်းရေးကော်မရှင်ရဲ့ရခိုင်ပြည်နယ်ခီးစဉ်အကြောင်းလည်းပြောပြပေးကြပါမယ်။ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ဒုတိယအကြိမ်ကွင်းဆင်းပြီးတော့စုံစမ်းမှုတွေလုပ်တဲ့နေရာမှာရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းနှစ်ဖက်စလုံးကြားမှာတည်ငြိမ်မှုလိုလားပြီးတော့အခြေအနေတွေကိုပြေလည်စေခြင်းနဲ့သဘောလက္ခဏာတွေထူးထူးခြားခြားပို့ပြီးတော့မှတွေ့ရတယ်လို့စုံစမ်းရေးအဖွဲ့အတွင်းရေးမှုကပြောပါတယ်။ပြည်ထောင်စုအစိုးရကဖွဲ့စည်းထားတဲ့ရခိုင်စုံစမ်းရေးကော်မရှင်ရဲ့အတွင်းရေးမှုဦးစော်မြင့်ဖေကို VOA မြန်မာပိုင်းကကိုရနိုင်ကဆက်သွယ်မိမြတ်တဲ့အခါသူကအခုလိုစဖြေပါတယ
်အဲကော်မရှင်ကိုပူးပေါင်းတာအရင်တစ်ခေါက်နဲ့ဘာမှမဆိုင်တော့ဘူးပူးပေါင်းလာတယ်အဲနောက်တစ်ခါတည်ငြိမ်ရေးကိုသူတို့လူလာလာတယ်နောက်နိုင်ငံသားကလှုပ်ဖို့အတွက်အဲသူတို့အရန်ကိုစိတ်ဝင်စားနေတယ်နိုင်ငံသားဖြစ်ချင်နေတယ်ဒီလိုတွေ့ရတယ်တစ်ဖက်ကနိုင်ငံသားဒီဘက်ကလည်းပဲအဲငြင်းညာမှုလူတယ်စီးပွားကိုโอ้เอซิชาบุหลูเดဥပဒေနဲ့အညီတကယ်တိတိကျကျမှန်မှန်ကန်ကန်လုပ်မယ်ဆိုရင်တို့နိုင်ငံသားဖြစ်တာကိုတိုင်းသားတွေဘက်ကလည်းပဲအဲလက်မခံနိုင်စရာအကြောင်းမရှိတော့ဘူးဆိုတဲ့ဟာမျိုးလေးတွေပေါ့ဒီလို top လေးတွေတော့ကျွန်တော်တို့တွေ့လာရတယ်ဆိုတဲ့အခြေအနေပဲဖြစ်ပါ
ဟုတ်ကဲ့နိုင်ငံတကာကဟိုပြောနေတဲ့ဥစ္စာတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးတော့ပြောနေပါတယ်ဒါနဲ့ပတ်သက်ပြီးတော့ရောအင်္ဂလိပ်ဘာများတွေ့ခဲ့ပါလဲ
အဲ့ဘွေးရလို့ဖြစ်လို့ရှိလို့ရှင်လူခွင့်ရေးဆိုတာထိခိုက်တာကြီးပဲဆရာရဲ့ထိခိုက်တဲ့ဘိုင်းကတော့ထိခိုက်မှာပဲဝိုင်းလိုက်ရေကိုကန့်တဲ့ဆိုတာကလည်းလူခွင့်ရေးကိုထိခိုက်တာပဲတိုက်တယ်ခိုက်တယ်ဆိုတာကလည်းပဲတိုက်တယ်ခိုက်တာဖြစ်လာမှတော့ပြည်သူတွေမြေသားပဲဖြစ်ရတာပဲလေအဲ့ကြောင့်မလို့လက်နဲ့ကင်ပြီးတော့တက်ခဲရတာမကောင်းဘူးလို့သူတို့ပြောနေတာကိုအဲ့တော့လူခွင့်ရေးနဲ့စုပရိနေဒီနဲ့အလားနိုင်ငံတော်အာဏာပိုင်ဆိုင်မှုနဲ့နေမည်စုမှုမှုဒီလူခွင့်ရေးရရှိမှုတွေနဲ့ကတော့ဘယ်လဲဆိုရမှာပဲဘယ်ချိန်မှနိုင်ငံနိုင်ငံရဲ့ sovereignty ကိုဦးစားပေးမလဲဘယ်ချိန်မှလူခွင့်ရေးကိုဦးစားပေးမလဲဘယ်ချိန်မှလူ့လိုက်ရေးကိုဦးစားပေးမလဲဆိုတာကတော့ဒါကြီးကတော့ time and space ပဲဗျအ
ဲ့ဒီအဲမှာဒီမဒိန်းကျင့်တာတို့ညင်မနှိပ်ဆက်တာတို့ဆိုပြီးတော့ပြောတာတွေလည်းရှိတယ်ဒါနဲ့ပတ်သက်ပြီးတော့ရောဘာတွေထပ်ပြီးတော့တွေ့ရပါလဲဘယ်လိုပြောနိုင်မလဲ
ကျွန်တော်တို့ကတော့ကျွန်တော်ကျမတော့မရင်းချင်းပါဘူးကျမသမီးတော့မရင်းချင်းခံပါတယ်ဆိုတော့ပြောရမိမှာဟိုသတင်းတော်တွေနဲ့တွေ့တဲ့ခါကျတော့မလေးတို့သူကိုယ်တိုင်ကိုချင့်ခံပါပြီလို့ပြောတယ်ပြောပြီးတော့နောက်ကျတော့လည်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတာပဲကျွန်တော်တို့မိမတွေတည်းကနေပြီးတော့အဖွဲ့ဝင်နှစ်ဦးပါတယ်လေမိမအဖွဲ့ဝင်နှစ်ဦး သူတို့ဆိုလို့ရှိရင်ဒီဘင်္ဂါလီအမျိုးသမီးတွေကိုဒီကြားစီကိုဒီတစ်ခေါက်လေခေါ်တွေ့တာကျွန်တော်တို့အငိမ့်ဆုံးတော့မိလိုက်သေးတယ်ခင်ဗျားတို့ကာအိန္ဒြေပြစ်လောက်အောင်ခင်ခိုင်ခေါင်းခိုင်ကိုလှုပ်တဲ့သူတွေကိုရှိသလားနည်းနည်းပေါ်စီးတယ်သူတို့ရည်တောင်ရည်သေးတယ်နော်အဲ့လိုအခြေအနေမျိုးလေးတွေပေါ့အဲ့တော့စိတ်ကိုရမှာဖြစ်ခဲ့တဲ့ကိစ္စလေးတွေတချို့သောကိစ္စလေးတွေတော့ကျွန်တော်တို့မရှိဘူးလို့ကျွန်တော်တို့အတင်းငင်းလို့ရှိရင်လည်းတော်တော်ပြက်လာတာဗျာတွေ့လာလို့ရှိရင်လည်းကျွန်တော်တို့အနေနဲ့ဖော်ထုတ်မှာပါပဲ
အကြောအခုတစ်ခေါက်သွားတဲ့အခါမှာပြီးခဲ့တစ်ခေါက်တုန်းကတော့ဒီနိုင်ငံတကာရဲ့ဝေဖန်တန်တွေနဲ့ပတ်သက်ပြီးတော့အဲဟုတ်တာလည်းဟုတ်တယ်မဟုတ်တာကိုလည်းမဟုတ်ဘူးလို့ပြန်ပြီးတော့ဟိုပြောခဲ့တယ်ဆိုတော့ဒါပေမဲ့ဒီကြားထဲမှာဒီဟွာတွေပေါ့ဒီမွတ်စလင်အတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့ဒီရဲကညှဉ်းပန်းနှိပ်စက်တဲ့ဗီဒီယိုတစ်ခုထွက်လာတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ရောအန်ကယ်တို့ဘာတွေတွေ့ရှိခဲ့ရလဲဘာတွေသိရှိခဲ့ရလဲအဲ့ဒါလေးတစ်ချက်သိချင်ပါတယ်
အေးအဲ့တော့ငါတော့ကျွန်တော်တို့ကဟိုဒါကြီးကဖြစ်နေပြီဆိုတော့ကြီးကလက်စွပ်လက်ကင်ရှိနေပြီဒါလေသူရဲ့ရဲလုံငန်းအရာသူတို့ကအကုန်လုံးပြည်အောင်လုပ်ပြီးတော့အေးယူတဲ့လူတွေကိုလည်းအေးယူထားတယ်ကျွန်တော်တို့လည်းပြောထားပါတယ်တချို့သောကိစ္စတွေဟာအဲဥပဒေနဲ့မညီတဲ့လုပ်ချက်တွေရှိတော့ရှိနိုင်တယ်အဲ့တော့လေသားကန်နေနေနဲ့လည်းထုတ်ပြောတယ်ဆိုတာကလည်းထုတ်ပြောနိုင်တဲ့အပိုင်းရှိတယ်ထုတ်မပြောနိုင်တဲ့အပိုင်းတွေလည်းရှိတယ်ထုတ်ပြောပြန်နေတယ်အောင်လားလည်းပဲ तू ကဒါတော့ဟုတ်တယ်လို့ပြောပြီးမှတတိခံမဲ့လူရှိစသဖြင့်ပေါ့လေအခုလိုပေါ့ဗီဒီယိုထွက်လာပြီဆိုတော့ဒါတတိထောက်ထားပဲလေအဲဒါမျိုးကြီးဖြစ်သွားတာပေါ့
အဲ့တော့အန်ကယ်တို့အဲ့ခုနပြောတဲ့လိုမျိုးရဲကတော့သူတို့ဒီဟာနဲ့ပတ်သက်ပြီးတော့အရေးယူဖို့တွေပါလုပ်နေဆိုအန်ကယ်တို့ရောဒီကိစ္စကိုသက်ဆိုင်ရာအဲ့ဒီရဲတပ်ဖွဲ့တာဝန်ရှိသူတွေကိုပြောတာဆိုတာရှိခဲ့သေးလား
ကျွန်တော်တို့ဘရုဆဲဆင်မှာဒါပါပြီးသားပါခင်ဗျာပါပြီးသားပါကျွန်တော်တို့စီရင်ခံစားထွက်လာရင်ပြောပါလိမ့်မယ်ခင်ဗျာကျွန်တော်တို့ရဲ့လုပ်ငန်းကိုကျွန်တော်ပြီးစီးကြအောင်လုပ်ပြီးမှသာလည်းပြောလို့ဆိုလို့ရမယ့်အနေအထားရှိပါတယ
်။ဒါကတော့ရခိုင်စုံစမ်းရေးကော်မရှင်ရဲ့အတွင်းရေးမှူးဦးစော်မြင့်ဖေကိုကိုရနိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အစ္စလမ်ဘာသာရေးပွဲတော်ကိုနှောက်ယှက်ဟန်တာမှုဖြစ်ခဲ့တဲ့သတင်းနောက်ဆက်တွဲအခြေအနေပြောပြပေးကြပါမယ်။အမျိုးသားရေးနဲ့ဘာသာရေးသဘောထားတင်မာသူတချို့ကအစ္စလမ်ဘာသာရေးပွဲတော်ကျင်းပတဲ့နေရာကိုဝင်းရောက်နှောက်ယှက်ဟန်တာခဲ့တဲ့ဖြစ်ရဟာဘာသာရေးကိုအခြေခံခုတုံးလုပ်ပြီးတော့အမုန်းတရားပြန်ပွားအောင်အမျက်ထုတ်တာဖြစ်တယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးနဲ့ညီညာရေးဦးဆောင်လှုပ်ရှားသူတွေကသုံးသပ်ပါတယ် VOA သတင်းတောက်ကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင
်ရဟုံးမမင်းရကျင်းပတဲ့ဘာသာရေးပွဲတော်မှာသဘောထားတင်မာတဲ့အမျိုးသားရေးအဖွဲ့တချို့ကနိုင်ငံရေးနဲ့ညီဆုံးတဲ့ဟောပြောမှုတွေပါဝင်နေတယ်ဆိုပြီးဟန်တာပိတ်ပင်မှုတွေရှိခဲ့ပါတယ်ရှာကုံမြို့ YMCA ခမမှာကျင်းပတဲ့အစ္စလမ်ဘာသာဝင်တွေရဲ့တမန်တော်မြတ်မွေးနေ့အခမ်းအနားမှာတန်ဃာတော်အချို့နဲ့လူအနည်းစုကလာရောက်နှောက်ယှက်ခဲ့ပြီးအခုလိုဖြစ်ရမျိုးတွေဟာဘာသာတရားကိုအခြေခံပြီးအမျက်ထုတ်တာဖြစ်တယ်လို့ဘာသာပေါင်းစုံညီညီအဖွဲ့ဝင်ဦးအေးလွင်ကပြောပါရယ
်ဘာသာတရားကိုကျွန်တော်တို့ခုတုံးလုပ်ပြီးတော့ကအမျက်တော့ဖို့ဆိုတဲ့အစီအစဉ်တွေကရှိနေပါတယ်နော်အဲ့ဒီဟာကအခုတတိယအစီအစဉ်တွေကိုသူတို့ဆက်လက်ပြီးတော့ဒီဆိုင်မှာဆက်လက်ဆောင်ရွက်နေသေးတယ်လို့ကျွန်တော်တို့အဲ့လိုပဲခံမှပါတယ်
အစ္စလမ်ဘာသာဝင်တွေကိုဘာသာရေးပွဲတွေမှာခွင့်ပြုချက်တရားဝင်တောင်းပြီးဥပဒေပေါ်အတွင်းကနေပဲကျင်းပသွားဖို့ဥယျာဉ်လွင်ကတိုက်တွန်းပါတယ
်ကျွန်တော်အကြံပြုချင်တာကဒီကျွန်တော်တို့လူတွေကထောင်ထားတဲ့ထောင်ချောင်တွေဥပမမဝင်မိအောင်လို့အတွက်ပေါ့နော်အဲကျွန်တော်သတိကြီးစွာထားရမယ်ကျွန်တော်တို့ကအမြဲတမ်းတရားဥပဒေမူပေါင်းတွင်းရလောက်ရမယ်စီကံဥပဒေတရားဥပဒေအတိုင်းကနေပြီးတော့လုပ်ချင်တဲ့ဘာသာရေးအခမ်းအနားများကိုလည်းခွင့်ပြုချက်တွေကိုတရားဝင်တောင်းရမယ်တောင်းပြီးတော့လည်းပဲဘာသာရေးရဲ့စီမင်းအောက်ကဝန်နိုင်ငံတော်ရဲ့ဥပဒေအောက်ကဝန်ငင်းငင်းချမ်းချမ်းနဲ့ဆက်ဆက်မပြတ်တော့ကျွန်တော်လုံနေကြကိစ္စရက်တွေကိုဇက်တိုက်အဆက်မပြတ်ဆက်ပြီးတော့ဆောင်ရွက်သွားပါအ
စ္စလမ်ဘာသာဝင်တရားဟောပုဂ္ဂိုလ်တွေအနေနဲ့နိုင်ငံရေးနဲ့ညီဆွနဲ့ဟောပြောမှုတွေတစုံတရာထိခိုက်မှုတွေပါဝင်နေတာကြောင့်အခုလိုဘာသာရေးပွဲတွေမှာဟန်တာနှောက်ယှက်ခဲ့ရတာဖြစ်ကြောင်းအလားတူဗုဒ္ဓဘာသာတရားပွဲတွေမှာလည်းအမုန်းတရားပါဝင်တဲ့ထိခိုက်တဲ့စကားလုံးတွေဟောပြောရင်တရားပွဲကျင်းပတာပြိပိခံရတာမျိုးတွေရှိတယ်လို့ဘုရားထောင်မြို့နယ်တန်ခါနယ်ကဥက္ကဋ္ဌဆရာတော်ဦးတီလဝင်တပ်ကမိန့်ကြပါတယ်
။ဒါကဘာပဲဖြစ်ဖြစ်တစ်ဖက်နဲ့တစ်ဖက်ဟိုဟာအထိခိုက်တဲ့အနေအထားဟလာမဖြစ်တာတော့ကောင်းတာပေါ့ဟုတ်တယ်မလား။အဲဘာသာချင်းချင်းပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဘောနော်အထိခိုက်တဲ့အရေဘုန်းတော်ဘုရားမှာလာဖုံးနေတယ်ဒီလိုပဲထိခိုက်လို့ဟိုတရားပွဲဒီပါလေးပိတ်ရတယ်ပါလေရှိတယ်လေဟုတ်တယ်မလား။အေးဟုတ်တယ်မလားတချို့ဘုရားမှာတရားပွဲတွေမှာလေဓမ္မဂရိကာတွေကဟိုထိခိုက်တဲ့စကားလုံးတွေပါတော့ဟာဒီလိုတော့တနေ့အလားတရားဟောပြောခွင့်ပိတ်တယ်ဒီဘာလို့ဒါမျိုးတွေရှိတယ်ဘုခုံတို့ကိုယ်တော်ဘာလာမှလည်းရှိတယ်နော်အေ
းအာရှအလင်းအောင်ဆရာတော်ဦးစိန်တီတကတော့အခုလိုပြဿနာမျိုးတွေဟာလူမှုကွန်ရက်ကတရင်အမားတွေကြောင့်အများဆုံးဖြစ်ရတာကိုတွေ့ရတယ်လို့သုံးသပ်ပါတယ
်ဟို Facebook ကနေပြီးတော့တရင်အမားတွေတွေ့ရတယ်ခွန်ကြီးတို့လေဟိုတင်းနေကြတာပေါ့ဒါကြောင့်မို့ခွန်ကြီးနေနဲ့
ဟိုတိုင်းပြည်ဒုတက်ဖွံ့ဖြိုးမှုအတွက်ဆိုရင်ရန်ချင်းတွေဘလို့မှဒုတက်မှာမဟုတ်ပါဘူးဒါကြောင့်မို့တစ်ဖက်နဲ့တစ်ဖက်နားလည်မှုတွေပြေးပြီးတော့နေထိုင်သွားကြမယ်ဆိုရင်တော့ပေါ့ငင်းငန်းရရမှာပါအဲငင်းငန်းရရင်တော့တိုင်းပြည်ဒုတက်ဖွံ့ဖြိုးတော့ကအများကြီးနှိစက်တယ်ဒါကြောင့်မို့ငင်းငန်းစေချင်တယ်လို့ဘုန်းကြီးကတော့ဟိုဘာကောင်းမလဲတိုက်တွန်းနေတာပေါ့ဗျာဟိုဘက်ကရခိုင်ဘက်ကဖြစ်တဲ့ပြဿနာတော့တတ်တတ်ဖြစ်ပါလိမ့်မယ်လို့ဒါလေးလည်းဘုန်းကြီးခွဲခြားပြောချင်ပါတယ်ဗျာ
NRD အစိုးရလက်ထက်မှာအကျဲအတဲတွေ့အောင်ဘာသာရေးနဲ့အမျိုးသားရေးအစိုးရတွေကတမင်ဖန်တီးပြီးဒီလိုပြဿနာဖြစ်အောင်လုပ်နေကြတယ်လို့လည်းအချို့အကြီးအကဲတွေကသုံးသပ်နေကြပါတယ်ခင်ဗျာ
ကိုကောင်းစံဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မလေးရှားဘက်ကမြန်မာ၅ဦးအသက်ခံရတဲ့အမှုရဲ့နောက်ဆုံးအခြေအနေကိုပြောပြပေးချင်ပါတယ်မလေးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကမြန်မာလူသမား၅ဦးအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေဆဲဖြစ်ပါတယ်မလေးရှားနိုင်ငံကိုမြန်မာလူသမားတွေဆီလွတ်တဲ့အစီအစဉ်ကိုလည်းဆက်ပြီးတော့ရပ်ဆိုင်းထားတော့မယ်လို့မြန်မာလူသမားရေးရာဌာနတာဝန်ရှိသူကပြောပါတယ်အမှုမှန်ပေါ်ပေါက်ဖို့အတွက်မလေးရှားမြန်မာတန်ရုံအပါအဝင်နှစ်နိုင်ငံတာဝန်ရှိတဲ့သူတွေပူးပေါင်းနေတဲ့တစ်ချိန်တည်းမှာပဲအလူသမားတွေရဲ့လုံခြုံရေးအတွက်သက်ဆိုင်ရာအလုပ်သမားအဖွဲ့တွေလူမှုအဖွဲ့အစည်းတွေပူးပေါင်းပြီးတော့အသိပညာပေးတာတတိပေးတာတွေရှိတယ်လို့လည်းဆိုပါတယ်အလုပ်သမားရေးရာဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကမလေးရှားမှာမြန်မာအလုပ်သမား9ယောက်အသက်ခံခဲ့ရတဲ့ဖြစ်ရပ်ဒီဖြစ်ပြီးတဲ့နောက်မှာအလုပ်သမားတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီအခကွယ်ပေးဖို့ဘာတွေဆောင်ရွက်နေတာရှိပါသလဲရှင
်ဖြစ်သွားတဲ့ပြဿနာကလည်းကျွန်တော်တို့ဒီ issue ရဲ့ဟိုတကယ်အဖြစ်မှဇင်းမြစ်ကတိကျကကနကျွန်တော်တို့ကလည်းမသိရသေးဘူးမသိရသေးဘူးဆိုတော့အမျိုးမျိုးသတင်းတွေဖြစ်နေတာပေါ့နော်ဒါပေမဲ့အလုပ်သမားတွေကတော့တော့ရှောက်ဟလာတလောကဖြစ်တဲ့ကိစ္စပေါ်မှာတလောကဆိုတာကသူတို့ရဲ့ဟိုဝန်ကြီးချုပ်ကြီးပါဝင်ဆောင်ရွက်နေတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်ကသတိချဖို့ပါညာဆိုတာလည်းဟိုလောက်ကြမှာတန်ရုံလို့ကျွန်တော်လေးပါတက်ချီရလဲနော်သက်ဆိုင်ရာအလုပ်သမားတွေနောက်လူမှုဖွဲ့စည်းတွေနဲ့ပေါင်းပြီးတော့ဒါနေ့တွေလုပ်နေကြတာရှိပါတယ
်ဟုတ်ကဲ့အလုပ်သမားတွေအသက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်နိုင်ဖို့အပိုင်းပါရောဒီမြန်မာဆွေရဘက်ကဘာတွေဆောင်ရွက်နေတာရှိပါလဲရှင်နောက်ဆုံးအခြေအနေဘယ်လိုရှိပါလဲ
သူကဒီလိုကျွန်တော်တို့ဟိုတိုင်ဝမ်နဲ့ပါတယ်ကျွန်တော်လီဘာတချီနဲ့ပါတယ်ဟိုစစ်တမ်းကတောင်ဝါဘောနော်သူဝန်ကြီးနေလည်းပါတာပါကျွန်တော်တို့ဒါသဆိုင်ရဲစခန်းမှာတွားပြီးတော့ဒါလေးကိုစုပ်ရဲရင်းနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှဒါလေးနဲ့ဟိုဖော်ထုတ်နိုင်ဖို့ကြိုးစားနေတာပါနော်သူတို့ဒါသဆိုင်နဲ့ရဲစခန်းကနောက်ဒီဘက်ကလည်းတခြားလူဝတ်တဲ့ဟိုတရင်းနေနဲ့ information တွေလည်းသူလိုက်မင်းနေကြတာပေါ့နော်အဲ့ဒါမျိုးကြီးတွေလုံနေကြမှာကျွန်တော်တို့ဆရာ
ဟုတ်ကဲ့မလေးရှားကိုအလုပ်သမားတွေဆီလို့တဲ့အစီအစဉ်ရက်ဆိုင်ထားတာကရောဒီတိုင်းဆိုရင်ဘယ်လိုဖြစ်လာနိုင်မလဲရှင
်ဟိုကျွန်တော်ရက်ထားတာကအခုဘာလို့ရှိနေပြီအလုပ်သမားဆီလို့မရက်ထားတာတလားကျက်ကျက်လောက်ကိုရှိနေပြီလေဟိုမလေးရှားမှာလေမလေးရှားကိုဆီလို့တာကိုလေဒါကျွန်တော်ကဒီတိုင်းမှာရက်ထားတာဟိုသုံးသပ်ပြီးတော့ကြည်နေပြီးတော့မှဒါစောင့်ကြည့်နေတာပေါ့နော်ဒါရထန်းတော်ကတလားကြော်နေပြီကျွန်တော်တို့ကလက်ရှိမှာတော့လေဒါလုံးဝဟိုသူတို့ရဲ့ demand တွေကျွန်တော်တို့လက်မခံဘူးပေါ့နော်ဒါတင်ခွင့်လည်းမပေးထားဘူးဆိုတော့ကျွန်တော်ရထန်းတော်တလားကြော်နေပြီ
ဟုတ်ကဲ့အခုလို့အလုတ်သမားဆေလို့မှုတွေကိုရက်ဆိုင်ထားတဲ့အချိန်မှာပဲအခုတခါဒီစူဝါဖြစ်ရထပ်ပြီးတော့ဖြစ်တဲ့အပေါ်မှာဒီရက်ဆိုင်မှုကပို့ပြီးတော့ကြွားသွားနိုင်မလားရှင်ဘယ်လိုဖြစ်လာနိုင်ပါသလဲန
ဲ့တော့အချိန်မျိုးသုံးသပ်နေတော့အချိန်ညက်လည်းဟိုအော်အမျိုးမျိုးဖြစ်နေတာပါတချို့သိရတာကအခုဒီမလေးရှားအခုဆက်ယုံမှာလုပ်တဲ့မလေးရှားဟိုလူမျိုးတွေပဲပေါ့နော်အဲ့ဒါကိုတချို့ဆက်ယုံနေပစ္စည်းတွေခိုးထုတ်တာမြန်မာကလေးတွေကတိုင်ခဲ့တယ်တိုင်ခဲ့ပြီးတော့မြန်မာတွေနေရာပြန်ပြီးတယ်ပေါ့နောက်တော့မကြခင်မန်နေဂျာလုပ်နေတဲ့မလေးရှားအမျိုးသမီးကလည်းထွက်သွားတယ်နောက်တလားတော့ကြားတဲ့အခါမှာဒီပြဿနာဖြစ်တယ်ဆိုတော့ issue တွေကဘာမှမသိဘူးပေါ့နော်ကျွန်တော်တို့ဒါတွေကိုဟိုသုံးသက်နေရလို့မယ်သုံးသက်နေဆိုတော့ဟိုစုံစမ်းပြီးတော့လိုက်ပါပြီးတော့မှဒါတွေပေါ်ထုတ်နေရလဲရှိတာပေါ့နော်အဲ့ဒါသူတို့နဲ့ပေါင်းလုပ်နေရတဲ့ကိစ္စရတွေကတော့အဲ့လိုတွေရှိတာပေါ့နော
်ဒါကတော့အလုသမားရေးရာဌာနအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကိုမခင်ဖြူထွေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တနင်္လာညချမ်းအတွက်ဆက်သွယ်မေးမြန်းချက်တွေနဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လင်းပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဇန်နဝါရီလ9ရက်တနင်္လာနေ့ညဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9239လှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ blogger တွေပြောသမျှနဲ့တက်တက်ရောင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိသလိုသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
လက်ဖမ်းဆိုတာရှိလေအောင်မယ်လို့ယုံကြည်ချက်နဲ့မျှော်လင့်ချက်တွေနဲ့နေနေကြတာပေါ့နော်တကယ်တော့ယုံကြည်ရမှာကိုယ့်ပြန်မ
နဲ့တော့ဝင်းဝင်းအေးတင်ရဲ့ယုံကြည်ရနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာမကြခင်မှာယာရုကနေအနားယူတော်မှာဖြစ်ပြီးတော့သူ့ရဲ့နေရာမှာအစားထိုးပြီးတာဝန်ထမ်းဆောင်မဲ့ဒေါ်နယ်ထရမ့်ကလည်းအစင်းသင့်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့ဒီသမ္မတနှစ်ဦးအမွေဆက်ခံလိုက်ရတဲ့စီးပွားရေးနောက်ခံအကြောင်းချက်တွေကတော့မတူကြပါဘူး။သမ္မတအိုဘားမားကတော့အမေရိကန်သမိုင်းမှာအဆိုးအဝါဆုံးစီးပွားကြကတ်ဆိုင်နေတဲ့အခြေအနေကိုအမွေဆက်ခံလိုက်ရပြီးဒေါ်နယ်ထရမ့်ကတော့အလုတ်လက်မဲ့အခြေအနေအပါအဝင်စီးပွားရေးနဲ့ပတ်သက်လို့အခက်အခဲမရှိနိုင်တဲ့အမွေကိုဆက်ခံရမှာဖြစ်ပါတယ်။ဒီကြောင့် VOA သတင်းတောက် Mail Asika ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစုံဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍများတင်ပြပေးထားပါတယ်ရှင
်သမရဖြစ်ရွေးကောက်တင်မြောက်ခံထားရတဲ့ Donald Trump ဟာမက်ဆွေစီယုံတဲ့ကာလတွေအတွင်းအလုတ်ကိုင်တွေအမေရိကန်နိုင်ငံနဲ့ပြန်ရောက်လာအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေပေးခဲ့တာပါဒီနေရာမှာသူ့အတွက်တပန်းတာစေတဲ့အချက်ကတော့သမ္မတဥပမာ2008ခုနှစ်မှာစတင်တာဝန်ယူမဲ့အခြေအနေနဲ့တိုင်းပြည်စီးပွားရေးဟာတိတိတသာအဆင်ပြေကောင်းမွန်နေတာပဲဖြစ်ပါတယ်။ Mark Hamrick ဟာဘန်ဒန်ငွေကြေးဆိုင်ရာသုတေသနအဖွဲ့ဖြစ်တဲ့ Bankrate.com ကတာဝန်ရှိသူတူဖြစ်ပါတယ
်။ Donald Trump can be let's say confident that he is being given an opportunity to do relatively well here.
စီးပွားရေးအခြေအနေတိုးတက်ကောင်းမွန်လာအောင်လုပ်ပေးနိုင်တဲ့အခြေခံအကြောင်းချက်တွေရှိနေတယ်ဆိုတော့ Donald Trump အနေနဲ့ယုံကြည်မှုအပြည့်နဲ့လုလုံနိုင်မှာပါပြီးတော့သမ္မတဥဘမားနဲ့သူ့အစိုးရအဖွဲ့အနေနဲ့တိုင်းပြည်ရဲ့အလုတ်ကန်အခြေအနေတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်ခဲ့တဲ့အတွက်ဒီပေါ်မှာလည်းအားရကျေနပ်မိမှာအမှန်ပါပဲ
2009ခုနှစ်မှာကုမ္ပဏီတွေကအလုတ်သမားထောင်တောင်းချီပြီးလှစဉ်အလုတ်တွေဖြုတ်ပစ်နေကြတာကြောင့်တိုင်းပြည်ရဲ့အလုတ်လက်မဲ့အရေးအတွက်ဟာဆရာခိုင်နှုန်းအထိရှိနေခဲ့ရကနေသမ္မတဥဘမားတက်လာပြီးတဲ့နောက်ပိုင်း85လဆက်တိုက်အခုအချိန်ထိအလုတ်ကန်ပေါင်း17တန်းကိုဖန်တီးပေးနိုင်ခဲ့ပါတယ်ဒီထက်မှာဆောင်လို့ရေးလုပ်ငန်းတွေဟာကြံစည်ပွားရေးလုပ်ငန်းတွေတဲ့ဆိုင်ရင်အချို့အမြအရှိဆုံးဖြစ်ခဲ့ပါတယ်။ကန်ထရိုက်လုပ်ငန်းရှင်များအသင်းကစည်ပွားရေးလုပ်ငန်းဆိုင်ရာအကြီးအကဲကန်ဆိုင်မန်စင်ကတော့
We're hopeful that the new administration, the new Congress will decide to really put significant more money in
ဆောင်လို့ရေးလုပ်ငန်းတွေအနေနဲ့အလားတူစည်ပွားရေးကောင်းတဲ့အခြေအနေမျိုးထပ်ကြုံကြရလေဦးမယ်လို့မျှော်လင့်ထားကြကြောင်းအစိုးရအသစ်နဲ့လွတ်တော်သစ်တို့အနေနဲ့အခြေခံအဆောက်အအုံလုပ်ငန်းတွေအတွက်ငွေကြေးရင်းနှီးမြှုပ်နှံမှုအများအပြားထည့်သွင်းလှုပ်ဆောင်ကြလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။တခြားအလားအလာကောင်းတဲ့စီးပွားရေးလုပ်ငန်းတစ်ခုကတော့လောင်စာဆွမ်းအင်ကဏ္ဍဖြစ်ပါရယ်။ရင်းနှံစည်းတွေအကြီးအကျယ်ထိုးချသွားခဲ့ပြီးတဲ့နောက်အခုတဖြည်းဖြည်းပြန်တက်လာနေပါပြီ။အမေရိကန်ပြည်ထောင်စုကရင်းနှံစည်းထုတ်လုပ်တဲ့အနေအထားအားကောင်းနေစေကာလမှာပြည်ပကိုတင်ပို့ခွင့်ပိတ်ပင်ထားတာကိုပြန်ဖွင့်ပေးလိုက်တဲ့အတွက်သူတို့အနေနဲ့အလားအလာကောင်းတယ်ဆိုပြီးဆွမ်းအင်ဆိုင်ရာစီးပွားရေးလုပ်ငန်းရှင်တွေကမျှော်လင့်နေကြတာဖြစ်ပါရယ်။ဒါပေမဲ့အမေရိကန်အလုပ်သမားတွေအတွက်အကောင်းဆုံးသတင်းကတော့လောကလစာတွေတိုးလာနိုင်ခြေရှိနေတယ်ဆိုတော့သတင်းပဲဖြစ်ပါတယ်2009ခုနှစ်နောက်ပိုင်းလောကလစာတွေဟာအချိန်နဲ့တိုးလာနေတာဖြစ်ပါတယ်အနာဂတ်မှာလစာတွေတိုးလာဖို့ရှိတယ်လို့ bankrate.com က Mark Hamrick ကလည်းမျှော်လင့်ထားပါတယ်
It is particularly heartening to see improvement in wages and that leads to the hope that we'll see more
လစာတွေတိုးလာတာကိုမြင်ရတာအင်မတန်အားရစရာကောင်းပါတယ်ဒါကဘာလို့ပြနေတယ်လဲဆိုတော့အနာဂတ်မှာဒီလိုလစာတူးတဲ့အခြေအနေထပ်ပြီးတော့တွေးရအောင်မယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ
်ရွေးကောက်ပွဲကာလတွေအတွင်း Republican သမ္မတလောင်း Donald Trump ကိုမဲပေးခဲ့တဲ့ နေဗာဒါပြည်နယ်လတ်စ်ဗေးဂတ်စ်မြို့ကမြန်မာမိသားစုစီးပွားရေးလုပ်ငန်းရှင်ဦးစန်းထွန်းနီကတော့အသေးစားစီးပွားရေးလုပ်ငန်းရှင်တွေအတွက်အလားအလာကောင်းမယ်လို့မျှော်လင့်တဲ့အတွက်သူ့အနေနဲ့မဲပေးခဲ့တာလို့အခုလိုရှင်းပြပါတယ
်ဒေါ်နယ်ထရမ့်ကိုကျွန်တော်တို့မဲပေးခဲ့ကြပါတယ်ဒေါ်နယ်ထရမ့်မှာကျွန်တော်အမြင်ကတော့ကျွန်တော်တို့လူစီးပွားရေးအသေးစားတွေပေါ့လေအဲ့ဒါ small business တွေအတွက်တော်တော်လေးကောင်းမယ်လို့ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့သူ့ရဲ့ policy ကသူကအဲ့လိုစီးပွားရေးကိုသူကအဓိကဦးစားပေးတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မို့လို့ပါနောက်ပြီးတော့ကိုသူ့ရဲ့ခြေအလားအလာအနေနဲ့ရတယ်ဘာလို့ပြောပြောသူကကျွန်တော်တို့ဟိုပါတီကြီးတစ်ခုလုံးအပြောင်းလဲဖြစ်တာတစ်ချက်နောက်တစ်ခုကသူ့ရဲ့ policy တွေဘာတွေရသူကဟိုနည်းနည်းတော့အမေရိကတစ်ခုရဲ့အနေနဲ့တော့ service တော့နည်းနည်းဖြစ်တာပေါ့လေဒါပေမဲ့အဲ့လို service ဖြစ်တဲ့ဟာလဲဟိုအမေရိကအနေနဲ့ကတော့တအားကောင်းမယ်လို့ယူဆပါတယ်အဲ့ဒါကြောင့်မို့လို့ဟိုထွက်လာမဲ့ရလက်ကအမေရိကအနေနဲ့တော်တော်လေးကောင်းမယ်နောက်တစ်ခုကကျွန်တော်တို့လို small business အနေနဲ့နည်းနည်းတော်တော်လေးကောင်းမယ်လို့ကျွန်တော်ယုံပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟို business အကြီးကြီးတွေရော business အသေးလေးတွေရောအတွက်ကိုသူကတော်တော်လေးအားတုံခွန်ဆိုင်လုပ်မယ်လို့မြင်ပါတယ်။ဟောဆိုချောက်စင်ဂျူလီဟိုစားနေရတဲ့တကယ်လူတွေအနေနဲ့တော့အတင်းတင်းကောင်းပါတယ်။ဒါပေမဲ့ဟိုတခြားဟိုပြင်းတဲ့လူတွေဘာတွေတော့နည်းနည်းယော့သွားမယ်လို့ယူဆတဲ့အတွက်ကျွန်တော်တို့တိုင်းပြည်အနေနဲ့အလားအလာကောင်းမယ်လို့ယူဆပါတယ
်။ Democrat Party သမ္မတလောင်း Hillary Clinton နဲ့ဆိုင်ရင် Donald Trump ဟာမြန်မာပြည်အတွက်အလားအလာမကောင်းဘူးဆိုတဲ့အယူအဆအမြင်တွေမြန်မာတွေအကြမ်းမှရှိနေကြပေမဲ့လည်းအခြေအနေတွေဟာထင်ထားသလောက်မစိုးနိုင်ပါဘူးလို့ဦးစန်းထွန်းနီကသုံးသပ်ပါတယ်
။ဗမာပြည်အနေနဲ့တိုင်းတာကြည့်ရင်တော့ဗမာပြည်ကတော့သူလောလောဆယ်သိပ်ပြီးတော့စိတ်ဝင်စားတဲ့ပုံစံပေါ့လေ။ထိရောက်ကြည့်တော့မရှိသေးဘူးပေါ့ကျွန်တော်မြင်ရတာ။ဒါပေမဲ့သူ့ရဲ့ policy ရပါညာတော့ဒါတွေကတော့သူတို့ကဒီလိုပဲဒီလိုပဲသူတို့နိုင်ငံရေးပြည်ရဲ့ချိုးရတဲ့လူတွေအနေနဲ့ဒါဗမာပြည်ကတော့အချက်ချကျတဲ့နိုင်ငံတစ်ခုအနေနဲ့သူတို့ကစဉ်းစားထားပြီးဖြစ်တဲ့အတွက်သူအင်မတန်စိတ်ဝင်စားလာမှာပါ။စိတ်ဝင်စားပြီးတော့သူတို့အပေးယူတွေဘာတွေညာတွေနောက်ပြီးတော့ခွင့်ပေးတာတွေဘာတွေပိုပြီးလောက်လာပါပါဒါကျွန်တော်မြင်တာတော့ဗမာပြည်အတွက်အလားအလာတော်တော်လေးပိုကောင်းလာလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
သမ္မတသစ်ဒေါ်နယ်ထရမ့်အနေနဲ့တိုင်းပြည်စီးပွားရေးတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးမယ်အစီအစဉ်တွေဘယ်လိုပဲရှိနေစေဦးတော့သူ့အနေနဲ့အောက်ချုပ်ရေးအတွေ့အကြုံမရှိတာမဲဆွယ်စည်းရုံးရေးကာလတွေအတွင်းသူ့လှုပ်ဆောင်မှုအတွက်အဆိုပြုထားတဲ့အစီအစဉ်တွေကအကုန်ကျများလွန်းမာတယ်ကြောင့်လက်တွေ့မှာထင်သလောက်အောင်မြင်မှုရနိုင်မှာမဟုတ်ဘူးဆိုတဲ့အမြင်တွေလည်းစီးပွားရေးပညာရှင်တွေအကြရှိနေတာပါလိုပဲဖြစ်ဖြစ်အမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့အခြေအနေဟာသမ္မတဥဘာမအစိုးရလက်ထက်လောက်အခြေအနေမကောင်းနိုင်ဘူးလို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။သမ္မတဥဘာမလက်ထက်မှာအလုပ်ကိုင်းတွေအများကြီးဖန်တီးပေးနိုင်ခဲ့တဲ့ဆိုပေမဲ့လည်းအမေရိကန်နိုင်ငံသား9တန်းခွဲလောက်ဟာအလုပ်လက်မဲ့အဖြစ်ရှိနေကြသေးတယ်လို့အလုပ်ပြုတ်သွားကြတဲ့သူတွေကအလုပ်ပြန်မရှာသူအရေအတွက်ဟာလည်းအများဆုံးအခြေအနေမှာရှိနေတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပြောဆိုကြပါတယ်ခင်ဗျ။
ကိုယ်စော်ဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညနဲ့အင်္ဂါမနက်ခင်းနေမှာပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်အခုတော့မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်ကို့နောက်ကိုတစ်ခေါက်ခေါက်လိုက်ပြီးတော့ဓာတ်ပုံဗီဒီယိုရိုက်ပေးနိုင်တဲ့မိုးပြန်ကင်မရာသပင်းသားကျန်းမာရေးကိုပြောပြနိုင်တဲ့ခေါင်းဖီးနောက်လေဟုန်စီးနေရသလိုအတွေ့အကြုံရစေမဲ့ VR ရင်းစားတဲ့2019 CES ပြပွဲကြီးမှာမိတ်ဆက်ခဲ့ကြတဲ့ထူးခြားတဲ့စမ်းသစ်တီထွင်မှုတွေအကြောင်းကိုတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားတာနားဆင်ပါရှင
်ကိုပိုင်တီထွင်ထားတဲ့ပစ္စည်းစမ်းတွေကိုပွဲထုတ်မိတ်ဆက်တဲ့ CES Electronic ကုန်စည်ပြပွဲကြီးတော့တနှစ်ပြီးသွားပြန်ပြီကိုသားညုံရဲ့
LG တို့ Samsung တို့ကထုတ်တဲ့ OLED တို့ QLED တို့လိုမျိုး 4K TV တွေရဲ့ကြည်လင်ပြတ်သားမှုတော့တော်တော်လေးအမှတ်ပြီးပြောကြတာဖတ်နေရတယ်ဗ
ျ။သူတို့လို Electronics ပစ္စည်းစမ်းတွေထုတ်လုပ်တဲ့နေရာမှာနာမည်ရထားပြီးသားကုမ္ပဏီကြီးတွေကလည်းသူတို့ရဲ့နောက်ဆုံးတီထွင်မှုကိုဈေးကွက်မှာအောင်မြင်လို့အပြိုင်ကြော်ညာပွဲထုတ်ကြတယ်။နာမည်ရဖို့ကြိုးစားနေတဲ့ Startup ကုမ္ပဏီအသစ်လေးတွေကလည်းသူတို့ထွင်ထားတဲ့ပစ္စည်းစမ်းတွေဈေးကွက်ထဲကိုတိုးနိုင်ဖို့ဆိုတဲ့မျှော်လင့်ချက်နဲ့ပွဲထုတ်ကြရဲဆိုတော့ CES ပြပွဲကြီးကတော့စိတ်ဝင်စားစရာတွေအများအပြည့်ပဲရှင့်။
ဒါနဲ့ဒီနှစ် CES ပြပွဲကအနှစ်50ပြည့်တော့မဆွေမွေအခု2019ခုနှစ်မှာပထမဆုံးလာပြတဲ့ပြကန်းပေါင်းက850ကျော်တယ်လို့ CES တာဝန်ရှိသူတွေကပြောတယ်ဗျ9ရက်နေ့ကနေပြီးတော့10ရက်နေ့အထိလှုပ်ခဲ့တဲ့ပြပွဲမှာလာကြတဲ့သူပေါင်း3000ကျော်ရှိတယ်ဆိုပဲ
ဟုတ်တယ်ကိုသားညုံရဲ့ဒီတီထွင်ထားကြတဲ့ပစ္စည်းတွေကလည်းအစုံပဲသတင်းစာလိုမျိုးလိတ်လို့ရတဲ့ TV ကနေပြီးတော့ခလေးထိမ့်ပေးနိုင်တဲ့ဆက်ရုပ်အထိအမျိုးကိုအစုံပဲဥပမာကိုသွားရကိုလိုက်ပြီးတော့မှဓာတ်ပုံတွေဗီဒီယိုတွေကိုလိုက်ရိုက်ပေးနိုင်တဲ့ Harvard မိုးပြန်ကင်မရာကိုပဲကြည့်လေ ြောရမယ်ဆိုရင်တော့ကင်မရာပါတဲ့ drone ရင်မှာပဲခပ်ပြပြလေးတောင်မိုးပြန်ကင်မရာကိုကိုကလက်ပြအချက်ပေးလိုက်တာနဲ့ကိုကဓာတ်ပုံတွေဗီဒီယိုတွေရိုက်ပေးတယ်လေထွင်တဲ့ကုမ္ပဏီကတော့ 00 Robotics တဲ့
So what I have in my hand is a hover camera. This is actually a flying robot. It's a flying
အခုကျွန်တော်လက်ထဲမှာကင်ထားတာက hover camera ပါဆက်ရုပ်ပြန်ပေါ့ဗျာကွန်ပျူတာအုံနောက် artificial intelligence နဲ့မိုးပြန်ဆက်လို့လည်းပြောလို့ရပါတယ်ကိုရဲ့ကိုပိုင်ဓာတ်ပုံဆရာလို့လည်းပြောနိုင်ပါတယ်ကိုတော့ရနောက်ကိုလိုက်နေပြီးဓာတ်ပုံမှတ်တမ်းတင်ပေးနိုင်တဲ့ဆက်ပ
ါသူ့ရဲ့မိုးပြန်ကင်မရာကိုကွန်ပျူတာအုံနှောက်လို့ဘာလို့ပြောတယ်လဲဆိုတော့ဆက်ကကိုရဲ့ပိုင်ရှင်ကိုမှတ်ထားနိုင်လို့ပါလူတွေကြားထဲမှာဆက်ပိုင်ရှင်ဘယ်သူလဲဆိုတာကို Harvard Camera Passport ကသိတယ်နောက် drone ရင်တွေလိုမျိုးကိုကလည်းထိမ်းမောင်းနေစရာမလိုသူ့လိုလိုပြန်ပြီးတော့ကိုရဲ့နောက်ကိုလိုက်နေမှာ selfie ရိုက်တာဝါသနာပါတဲ့သူတွေအတွက်တော့အန်ကိုက်ပဲတစ်ခုပဲရှိတာတော့တစ်ခုဒေါ်လာ600ဆိုတော့ဈေးကတော့မသေးလာဘူးရှင့်
2019ပြောင်းဝဲမှာထူးခြားခြားလူပြောများတဲ့ပေါ်ဝါလဲရှိသေးတယ်ဗျလေတန့် filter ထည့်ထားတဲ့ wire ဆိုတာလေလေတန့်စင်ပေါ်ဝါလို့ပြောရမလားပဲလေတုတန်ရှင်းမှုရှိမရှိဆိုတာကိုပေါ်ဝါကတောက်လျှောက်တိုင်းတာနေတယ်လေတုညဉ့်ညံတဲ့နေရာရောက်တာနဲ့ဖုန်း app ကတဆင့်ကိုယ့်ကိုသတိပေးရအဲ့ဒါဆိုရင်ကိုကပေါ်ဝါကိုနှကောင်းပေါ်အုပ်လိုက်ရုံပဲဒီဇိုင်းပုံတွေပါတဲ့ပေါ်ဝါမျိုးဆိုတော့သူများတွေအတွက်လည်းတိတ်နှောက်ရှက်မဖြစ်နိုင်ဘူးနောက်လက်စည်းပေါ်ဝါလို့လည်းသုံးလို့ရတော့အဆင်ပြေတာပေါ့ဗျာ
မျက်နှာတဝက်အုပ်ထားတဲ့နှကောင်းစည်းတွေဝတ်ပြီးတော့လမ်းမှာသွားနေလို့ရှိရင်အာရှနိုင်ငံတွေမှာတော့တိတ်ပြီးတော့ထူးထူးခြားခြားမဖြစ်ပေမဲ့အမေရိကအပါအဝင်အနောက်နိုင်ငံတွေမှာဆိုရင်တော့ထူးတယ်လေအခုလိုမျိုးလက်စည်းပုံစံခက်လှလှလေတန့်ပဝါမျိုးဆိုရင်လူတွေကစိတ်ဝင်စားကြမယ်ထင်တယ်ပဝါအကြောင်းပြောလို့ smart ခေါင်းပြီးတော့မတွေ့ဘူးလားရှင်ဇပင်နဲ့ပတ်သက်သမျှလူသုံးကုန်တွေထုတ်တဲ့ Carstairs ကုမ္ပဏီရဲ့ L'Oreal အလှကုမ္ပဏီရဲ့within ဆိုတဲ့နည်းပညာကုမ္ပဏီရဲ့ပေါင်းပြီးတော့ထွင်တဲ့ hair coach ဆိုတဲ့ခေါင်းဖီးလေမြန်မာပြန်မယ်ဆိုရင်တော့သပင်နည်းပြပေါ့ကမ္ဘာပထမဆုံး smart ခေါင်းဖီးလို့ဆိုတဲ့အဲ့ဒီ brush ကဖိလိုက်တိုင်းမှာကိုယ့်ရဲ့သပင်သားအခြေအနေကိုစန်းစန်းနဲ့တိုင်းပြီးတော့မှ phone app ကနေတဆင့်အသိပေးတယ်သပင်သားချောင်းနေသလားပျက်စီးနေသလားဆိုတာမျိုးတိုင်းတာအသိပေးတာပါသပင်တွေမပြက်အောင်လို့မညှိအောင်လို့မပျက်စီးအောင်လို့ brush ကိုဘလို့သုံးတင်နေဘလို့သပင်ဆေးတွေသုံးတင်နေဆိုတာကိုလည်းတခါတည်းအကြံပေးနိုင်တယ်ရှင့်
မဆူမြမုံတို့ main clear ရဲ့အတွက်ကတော့အဲ့ဒီ brush အသုံးဝင်မှာပေါ့ကျွန်တော်ကတော့သပင်ပေါက်သပင်တန်စီတယ်လို့ဆိုရဲ helmet ကိုပဲစိတ်ဝင်စားတယ်ဗျစပင်းစီအုတ်ထုတ်လိုပုံစံမျိုးနဲ့ eye glow ဆိုတဲ့ခေါင်းဆောင်အထဲမှာအနီရောင်လေဆာနဲ့ LED တွေပါတယ်ဥယျာဉ်ပြားကိုအလင်းအောင်ကုထုံးနဲ့သပင်ပေါက်အောင်လှုပ်တဲ့သဘောပေါ့ကိုယ့်အိမ်မှာကိုယ်အဆင်ပြေတဲ့အချိန်မှာအဲ့ဒီခေါင်းဆောင်ကိုတက်ထားလိုက်အောင်မယ်
smart ဒုတ်ကောက်ကိုရောစိတ်မဝင်စားဘူးလားရှင်ပြင်သစ်ကုမ္ပဏီတခုကထွင်ထားတဲ့ drink ဆိုတဲ့ဒုတ်ကောက်ကသုံးတဲ့သူသွားနေကြလာနေကြပုံစံကိုမှတ်ထားနိုင်တယ်တကယ်လို့ပုံမှန်မဟုတ်ဘဲနဲ့တခုခုဖြစ်တယ်ချော်လဲသွားတယ်ဆိုပါတော့အဲ့လိုဖြစ်ပြီဆိုတာနဲ့ဒီသူ့ရဲ့မိသားစုဒါမှမဟုတ်ရင်လည်းသူ့ကိုစောင့်ရှောက်ပေးနေတဲ့သူတွေစီကိုကွန်ပျူတာ chip ပါတဲ့ smart ဒုတ်ကောက်ကနေပြီးတော့ချက်ချင်း text message ပို့အကြောင်းကြားပေးတယ် GPS ပါတဲ့အတွက်ဘယ်နေရာမှာဖြစ်နေတယ်လဲဆိုတာကိုပါအသိပေးနိုင်တယ်တဲ့ကိုသားညုံရဲ့
ကျွန်တော်တို့တော့အဲ့ဒီဒုတ်ကောက်မျိုးသုံးဖို့အဝေးလိုသေးရဲ့မဆူမမွေဒါနဲ့ CS ပြဝဲကပစ္စည်းတွေထဲမှာ virtual reality နဲ့ဆိုင်တဲ့ပစ္စည်းတွေလည်းအတော်များများတွေ့တယ်မလား hyper suit ဆိုတဲ့ set ကိုပြဝဲလာသူတွေတော်တော်လေးစမ်းသပ်ကြည့်ကြတယ်နော
် VR headset တက်ထားရင်ကိုရောက်သွားသလိုခံစားရတဲ့ computer ကဘာထဲမှာလေထဲပြန်ကျင်နေဆိုရင်တကယ်ပြန်နေသလိုအတွေ့အကြုံခံစားမှုပေးနိုင်မဲ့ set မျိုးလို့ဖန်သီးသူတွေကတော့ညွှန်းတာပဲ
Yeah we wanted to create the first vehicle for VR a sort of hybrid
VR နဲ့တွဲသုံးလို့ရမယ်ပထမဆုံးရင်ကိုကျွန်တော်တို့ကဖန်တီးကျင်တာပါကိုလှုပ်ကျင်တာအကုန်လှုပ်လို့ရရမယ်ဥပမာလေထဲပြန်ကျင်ပြန်လို့ရမယ်ဒိုင်ဗင်ထိုးကျင်ထိုးလို့ရမယ်မော်တော်ဆိုင်ကယ်စီးတယ်ဆိုလဲစီးနေရတယ်လို့အဲ့ဒီခံစားမှုမျိုးကိုရစေမှာပါတာမန်လူတိုင်းလုံနိုင်ဖို့မလွယ်တဲ့သက်စွန့်ဆန်ပြားအတွေ့အကြုံမျိုးကိုကွန်ပျူတာကဘာတွေကတဆင့်ရရှိခံစားနိုင်အောင်ဒီဆက်ကလုပ်ပေးနိုင်ပါတယ်
VR နဲ့တွဲသုံးလို့ရတဲ့ Tech Glimpse ဆိုတဲ့ဖဏတ်နဲ့လက်အိတ်ကလည်းဂိမ်းဝါဒနာရှင်တွေရဲ့စိတ်ဝင်စားမှုရတယ်ဗျအဲ့ဒီ Gwyn Thu ဖဏတ်ကိုစီးထားလို့ရှိရင် VR ကွန်ပျူတာကဘာထဲမှာကိုနင်းလျှောက်နေရတဲ့လမ်းအနေထားအတိုင်းခံစားမှုမျိုးပေးနိုင်တယ်ဂိမ်းထဲမှာကိုယ်တိုင်ပါဝင်သွားနေရတဲ့ဆိုတဲ့ခံစားမှုမျိုးကိုပေးနိုင်မယ်တဲ့
CES ပြပွဲကြီးမှာအင်ရှင်မတွေကိုဆွဲဆောင်နိုင်ဖို့ကြိုးစားတဲ့ပစ္စည်းတွေလည်းအတော်လေးများပါတယ်။ဥပမာဟင်းချက်ဖို့ဈေးဝယ်သွားလို့လိုတဲ့ပစ္စည်းမကြံအောင်လို့ကူညီနိုင်မယ်လို့ဆိုတဲ့ကင်မရာလည်းပါသေးတယ်
။ The fridge cam is a wireless camera that you can put inside any fridge.
Fridge cam ကဘယ်ရေခဲတက်တာထဲမှာပဲဖြစ်ဖြစ်ထားနိုင်တဲ့ကြိုးမဲ့ကင်မရာပါ။ဘာပစ္စည်းကဘာလဲဆိုတာကိုလည်းမှတ်မိနိုင်ပါတယ်။ဘယ်တော့နေရာကပဲဖြစ်ဖြစ်ဓာတ်ပုံရိုက်ပေးနိုင်ပါတယ်။ရေခဲတက်တာတကားဖွင့်ချိန်ပိတ်ချိန်မှာသူကဓာတ်ပုံရိုက်ပြီးအဲ့ဒီဓာတ်ပုံကိုကိုဖုန်းထဲကိုပို့ပေးပါတယ်
။အိမ်အတွက်ကူရမဲ့ဆေးရုံလေးတွေကလည်းမျိုးစုံပုံစံစုံမိတ်ဆက်ကြတာဒီနှစ်ပိုများလာတယ်မဆူမြမွေရဲ့။နောက်ဝစ်စင်ထားသူကိုလမ်းညွှန်ပေးနိုင်မဲ့အဝတ်အစားတို့နပေါက်ထဲသွင်းစရာမလိုတဲ့နှကြက်တို့လိုမျိုး wearable နည်းပညာနဲ့လုပ်ထားတဲ့ပစ္စည်းစမ်းတွေလည်းမနှဲလောက်ဘူး။ အသုံးဝင်နိုင်တာတွေလည်းရှိတယ်ကို့အတွက်လူရောလူပေါမလားလို့တွေးစရာတွေလည်းရှိတယ်မဆုမြတ်မွေ
CES ပြပွဲဆိုတာကတော့ကိုစမ်းသစ်တီထွင်ထားသမျှကိုအများသိအောင်ကြော်ညာတဲ့ပွဲလို့လည်းပြောလို့ရတော့အလုတ်ဖြစ်မဲ့ပစ္စည်းတွေရောအလုတ်မဖြစ်တဲ့ပစ္စည်းတွေရောအဆုံတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီပွဲမှာတွေးသမျှပစ္စည်းတိုင်းဈေးကွက်ထဲဝင်လာမလားဆိုရင်တော့ဝင်မလာပါဘူး။လာပြတဲ့အထဲမှာဒီအစမ်းတီထွင်ထားတဲ့ပစ္စည်းတွေလည်းအများကြီးပါပါတယ်။အခုပြောပြခဲ့တဲ့ပစ္စည်းတွေကလည်းဘယ်ပစ္စည်းကရောင်းတန်းဝင်မယ်ဆိုတာကိုကြိုပြောဖို့ခက်ပါတယ်ကိုသားညုံ။ဒါပေမဲ့တီထွင်သူတွေဘက်ကတော့သူတို့ရဲ့ထူးခြားတီထွင်မှုတွေကိုလူအများအာယုံဆိုင်မှုရအောင်လို့ CES ပြပွဲကြီးမှာလာပြီးတော့မိတ်ဆက်ပွဲထုတ်ကြတာဖြစ်ပါတယ်ရှင
်ကိုသားညိုကိုကြီးတင်ဆက်ထားတဲ့မတ်စုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တောတာရှင်များရှင်မလက်ပြန်အင်္ဂါညတရရဲ့လီလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ရအောင်ပါရှင
်မြန်မာနိုင်ငံရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘယ်အဆင့်ဘယ်အခြေအနေမှာရောက်နေပါပြီလဲအနေဆုံးအဆင့်အင်းနီးချင်းနိုင်ငံနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထဲဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညတရရဲ့လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစင်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4 ဖြစ်ပါတယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အင်္ဂါညအမိသောတာရှင်ဤဆက်သွယ်ပေးကြဖို့လည်းပန်ကြားပါစေအခုဆက်ပြီးတော့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မရေးသဏ္ဍာန်ကျော်အစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့အသက်50ပြည့်တော့မှတာဝူလီဖွားမြင်တဲ့အဆိုတော်ဂျန်နက်ဂျက်ဆန်နောက်ပြီးတော့နှစ်တကူနေမှာဘဝပြောင်းသွားရှာတဲ့နာမည်ကျော်လော့စ်အန်ဂျလိစ်ကဟောလိဝုဒ်အစာရန်ကြီးဒီလိုမျိုးကမ္ဘာတစ်လွှားကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရဲ့ဝင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပအသက်50အရွယ်ပေါ့ပဆိုတော့ဂျန်နက်ဂျက်ဆန်တယောက်ဇန်နဝါရီလ3ရက်နေ့မှာပထမအဆုံးခလီမွေးဖွားခဲ့တယ်လို့သူ့ရဲ့ပြန်ကြားရေးအရာရှိကပြောပါတယ်ရှင်ဂျန်နက်ဂျက်ဆန်နဲ့သူ့ရဲ့ခမွန်ဖြစ်တဲ့ Wisdom L Manaro နှစ်ဦးဟာသူ့ရဲ့တာဝူလေးဖြစ်တဲ့ Isa Elman မွေးလာတာကိုအထူးပျော်ရွှင်စိတ်လှုပ်ရှားနေကြပါတယ်လို့ဂျန်နက်ဂျက်ဆန်ရဲ့ကိုယ်စားလှယ်ဖြစ်တဲ့သူက People Magazine ကိုပြောသွားတာပါမိခင်ဖြစ်တဲ့ဂျန်နက်ကကြမ်းကြမ်းမာမာနဲ့အစိတ်ဖိစီးမှုမရှိဘဲနဲ့လွယ်လွယ်ကူကူမွေးဖွားခဲ့တယ်။အခုတော့တက်တောင့်တက်တာအနားယူနေပါပြီလို့လည်းအဲ့ဒီကြေညာချက်မှာပြောထားပါရယ်။ဂျန်နက်ဂျက်ဆန်ဟာကာတာစီးပွားရေးသမားအယ်မန်နာနဲ့2012ခုနှစ်မှာလက်ထပ်ခဲ့တာဖြစ်ပါရယ်။သူရဲ့မိသားစုကိစ္စကိုအာရုံထားနိုင်မှုအတွက်သူရဲ့ Unbreakable ဆိုတဲ့ကဘာလှည့်ဖျော်ဖြေရေးခီးစဉ်ကိုလည်းအပီလာတွေကအရွှေဆိုင်ထားခဲ့တာပါ။ပြီးခဲ့တဲ့အော်တိုဘာလတုန်းကတော့ People Magazine နဲ့မှာသူ့ရဲ့ကိုဝင်ဆောင်ပုံကိုအားလုံးမြင်လိုက်ကြရပါတယ်။ဂျနက်ဟာတချင်းဆိုတဲ့မိသားစုကြီးဖြစ်တဲ့ဂျက်ဆင်မိသားစုတွေကတည်တည်တန့်တန့်အဆန်ဆုံးနေတတ်တဲ့အငယ်ဆုံးသမီးငယ်လေးဖြစ်ပါတယ်။ဒါကြောင့်လည်းသူ့ရဲ့ကိုဝင်နဲ့ပတ်သက်လို့ရောဘယ်မှာခလေးမွေးမယ်ဆိုတာကိုရောသူအသေးစိတ်ထုတ်ပြန်ခဲ့တာမျိုးမရှိပါဘူး။သူကအခုလက်ရှိခင်မွန် Wisdom Elmanna နဲ့အိမ်တော်မတိုင်ခင်မှာတော့အရင်အိမ်တော်20ရှိခဲ့ဘူးတာပါအဆိုတော့ James D. Buck နဲ့1980ကာလအလယ်ပိုင်းလောက်တော့ဟာတနည်းလောက်ပေါင်းသိမ့်ခဲ့ပြီးတော့1990ခုနှစ်ကနေ2000ခုနှစ်အထိတော့အကဆရာ Renny Ellison တို့ Junior နဲ့လက်ထပ်ပေါင်းသိမ့်ခဲ့တာဖြစ်ပါတယ်ရှင
် I heard from a friend today and she said you were in town suddenly the memories came back toMind, how can I be strong? I've asked myself time and time. I've said that I'll never fall in love again.
အမေရိကန်ပြည်အရုပ်အနောက်ခြမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာရှိတဲ့ဟိုးအဝေးကတော့လှမ်းမြင်နိုင်တဲ့နာမည်ကျော်ဟောလိဝုဒ်စာရန်ကြီးကိုတော့ဟ ဟောလိဝုဒ်ဆိုပြီးတော့2019ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်ဆန်းတရက်တနင်္ဂနွေနေ့မနေ့မှာစပြီးတော့ပြောင်းလိုက်လို့လူတွေအားလုံးအံ့အားသင်ခဲ့ကြရပါတယ်။ဝီလိုသူတို့အတူခေါ်ဝေါ်သုံးဆွဲကြတဲ့အရာကတော့ဆေးချောက်ကိုရင်းညွှန်းတာဖြစ်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်မှာတရားဝင်သုံးဆွဲခွင့်ပေးလိုက်တဲ့အထိမ်းအမှတ်ဖြစ်ပါတယ်။ဟောလိဝုဒ်ဆိုတဲ့စာတန်းကြီးကိုဟောလိဝုဒ်လို့ပြောင်းလိုက်တာဒါပထမဆုံးအချိန်တော့မဟုတ်ပါဘူး။1986ခုနှစ်နှစ်ဆန်းတရနေ့တုန်းကလည်းအဲ့လိုမျိုးအလားတူပြောင်းခဲ့ပူပါတယ်။အဲ့ဒီတုန်းကတော့ကယ်လီဖိုးနီးယားပြည်နယ်မှာဆေးကြောက်သုံးဆွဲမှုကိုရာဇဝတ်ပြစ်မှုကနေပယ်ဖျက်တဲ့အချိန်ဖြစ်နေအဲ့ဒီအထိမ်းအမှတ်သူတို့ပြောင်းခဲ့ကြတာဖြစ်ပါတယ်။အသက်ပြည့်တဲ့သူတွေဆေးကြောက်တရားဝင်သုံးဆွဲနိုင်ခွင့်ကိုနိုဝင်ဘာလရွေးကောက်ပွဲကနေမဲပေးပြီးတော့အတည်ဖြစ်သွားပြီဆိုပေမဲ့လေဒါတရားဝင်ဖြစ်မှုကတော့2018ခုနှစ်ဇန်နဝါရီလတရနေ့မှာဖြစ်မှာပါ။အဲ့ကြရင်တော့ဆရာဝန်ရဲ့အစိလက်မှတ်မလို့ပဲနဲ့အစိကြဝယ်ယူသုံးဆွဲနိုင်ပြီဖြစ်ပါတယ်။ဟောလိဝုဒ်အစာရန်ကြီးကို1923ခုနှစ်ကစပြီးတော့စောက်ထားခဲ့တာဖြစ်ပြီးတော့အဲ့တုန်းကဟောလိဝုဒ်လန်းလို့ခေါ်တဲ့အင်အားဖွံ့ဖြိုးရေးအစီအစဉ်ကိုကျင်ညာခဲ့ပါတယ်။1940ခုနှစ်ကာလတွေမှာဒါလော့စ်အန်ဂျလိစ်မြို့နာမည်ဖြစ်သွားခဲ့ပြီးတော့1949ခုနှစ်မှာဟောလိဝုဒ်အစာရန်ကိုပြောင်းလဲပြီးတော့တက်ဆင်နေတာဖြစ်ပါလိမ့်ရှင်။ဟောလိဝုဒ်ရဲ့နာမည်ကျော်ရုပ်ရှင်မင်းသား Vin Diesel ဟာသူ့ရဲ့ရုပ်ရှင်ကားသစ် Triple X Return of Xander Cage ဇာတ်ကားမှာတွဲဖက်ပြီးတော့တရုတ်ဆောင်တဲ့ Bollywood ရဲ့နာမည်ကျော်အိန္ဒိယမင်းသမီးလေး Deepika Padukone ရဲ့မွေးနေ့အတွက်သူတို့ရုပ်ရှင်အထူးပွဲမှာ Happy Birthday သချင်နဲ့မွေးနေ့ဆုတောင်းပေးခဲ့ပါတယ်။အဲဒီရုပ်ရှင်ကားအဖွဲ့သားတွေဖြစ်တဲ့ Ruby Rose, Nicki Jam,Nina Dobrev, Ariana Gutierrez, Ari Valo နဲ့ Director DJ Caruso တို့လည်း Happy Birthday သချင်းကိုဝိုင်းပြီးတော့တည်ဆူတဲ့သူတွေထဲမှာပါဝင်ပါတယ်။သူတို့တွေအခုပါဝင်တဲ့ Triple X ရုပ်ရှင်ဇာတ်ကားရဲ့ပထမဆုံးကားကတော့2002ခုနှစ်မှာစတင်ရုံတင်တာဖြစ်ပြီးတော့ရုပ်ရှင်ရိုက်ကူးရေးကုန်ကျငွေဒေါ်လာတန်း80ရှိခဲ့တာပါ။အဲ့ကားကိုပြသတော့ဝင်ငွေဒေါ်လာ289တန်းပြန်ပြောရခဲ့ပါတယ်။အဲ့ကားရဲ့နောက်ဆက်တွဲဒုတိယ Triple X State of the Union ရုပ်ရှင်ဇာတ်ကားကိုတော့2005ခုနှစ်မှာရုံတင်တာဖြစ်ပြီးတော့ရုပ်ရှင်ဝေဖန်ရေးသမားတွေရဲ့ပြစ်တင်ဝေဖန်တာခံခဲ့ရသလိုဝင်ငွေလည်းစိတ်ပျက်စရာကောင်းခဲ့ပါတယ်။အဲ့ဒုတိယဇာတ်ကားထွက်ပြီးတော့7နှစ်ကျော်ကြာတော့မှအခုတတိယမြောက်ကားဖြစ်နေသူတို့ပါဝင်တရုတ်ဆောင်တဲ့ဒီအသစ်ထွက်မဲ့ Xander Cage ရုပ်ရှင်ဇာတ်ကားဘယ်လိုလာမလဲဆိုတာကတော့ပရိသတ်တွေဆုံးဖြတ်ရမှာပဲဖြစ်ပါတယ်။မင်းသားကြီးဆမ်မြူအယ်လ်ဂျက်ဆင်ကတော့ဒီရုပ်ရှင်ကား၃ကားလုံးမှာမပြောင်းမလဲပါဝင်သူဖြစ်ပါတယ်။အခုရုပ်ရှင်ကားတစ်ထဲမှာပါဝင်သူတွေကတော့ကမ္ဘာနေရာဆောင်ကမင်းသားမင်းသမီးတွေဖြစ်ကြပြီးတော့ဟောင်ကောင်ကအရှင်မင်းသားဒေါ်နီယန်၊ဘရာဇီးလ်ဘောလုံးသမားနေမာ၊ပူတိုရီကိုကရက်ဂေတန်၊ဂီတသမားနစ်ဂျမ်တို့လည်းပါဝင်တာပါ။ဒီနောက်ဆုံးရုပ်ရှင်ကားတစ်ကိုဇန်နဝါရီလ20ရက်နေ့မှာမက္ကဆီကိုနဲ့အမေရိကန်ပြည်အောင်စုတို့မှစပြီးတော့ရုံတင်ပြသမှာဖြစ်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet. Painted on the side and bright red.
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့တနင်္လာနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့ရန်ကုန်မြို့ကဒေါ်ဝင်းဝင်းအေးတင်ရဲ့အမြင်ကိုနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်ရှင်။
ဒီရပါတော့နော်မက်ဖန်ဆိုတာရှိလေအောင်မယ်လို့ယုံကြည်ချက်နဲ့မျှော်လင့်ချက်တွေနဲ့နေနေကြတာပေါ့နော်တကယ်တော့ယုံကြည်ရမှာကိုယ့်အတွက်မက်ဖန်ဆိုတာမရှိတော့ဘူးဆိုတဲ့ယုံကြည်ချက်မျိုးကိုစိတ်ထဲမှာထားတော့မျှော်လင့်ချက်တွေနဲ့နေကြတဲ့နော်တို့တွေဟာနော်လောက်ရမှာတွေကိုစူးစားအားထုတ်ပြီးတော့လုပ်ကြရတော့အချိန်ဆိုတာရှောက်မှာမဟုတ်တော့ဘူးလို့ဘာလို့လဲဆိုတော့မနေ့ကတော့ကိုယ်ကမရှိနိုင်တော့ဘူးကလက်တွေ့မှာဒီကြောင့်မို့လို့မနေ့ဖန်ဆိုတဲ့အာယုံမတက်ခင်မနေ့ဖန်ဆိုတာမရောက်ခင်မှာ ကိုဘာလုပ်ရမယ်ဆိုတာကိုပြက်ပြက်သားသားတန်တိထန်ချပြီးတော့လုပ်ရမယ်ဟာတို့လုပ်ပြမည်လို့ပဲကျုံကြည်စိတ်နဲ့ပေါ့နော်လုပ်ရမယ်ဆိုပဲစဉ်းစားလိုက်တော့တာပေါ့နော်။ဘာဖြစ်လို့လဲဆိုတော့လူတွေကသူကအရန်ကိုမြန်တဲ့ခေတ်ဖြစ်လာတဲ့အခါမှာကြောင်းလေးချင်းညစ်ခင်းညစ်ခင်းအရာရာတိုင်းကိုပြောင်းနေတဲ့အခါမှာဘေးဟာမဆိုးကိုကပြက်ပြက်သားသားနဲ့ညှို့လင်းချက်တီးထားပြီးလုံနေပေမယ့်လို့အချိန်ဆိုတာလက်ဖန်ဆိုတာကိုယ့်အတွက်ရှိရောမဟုတ်တော့ဘူးဆိုတဲ့စံလေးထန်ချတော့လုပ်ပြနေတယ်လုံရတော့မင်းရှိတဲ့သဘောပဲသူဆိုလို့ရှိရပေါ့နော်ဒါတဖြည်းဖြည်းနဲ့ရှိရနေပြီးတော့ညှို့လင်းချက်တီးညီသွားရင်းနေပေးကြောက်ခွေသွားတဲ့ဒီလေအများကြီးပေါ့နော်ဒီကမှငယ်စီပဲဖြစ်ဖြစ်ကြီးရဲ့လူပဲဖြစ်ဖြစ်ကလေးတွေဆိုလို့ရှိရင်ကိုယ်ယူဆန်ချက်ကလေးတစ်ခုထားမယ်သူကြီးတွေဆိုလို့ရှိရင်ယူဆန်ချက်တစ်ခုထားမယ်အတဲကျဲကြီးရဲ့လူတွေဆိုလို့ရှိရင်တော့ကိုယ်ပျောက်ွယ်ခြင်းကာလမှာလှုပ်ရှားရမယ်အလုပ်တွေပေါ့နော်ဘာသာရေးပဲဖြစ်ဖြစ်လူမှုရေးပဲဖြစ်ဖြစ်ကိုယ်တက်နိုင်တဲ့နေရာနေပြီးတော့နော်ညှော်လင်းချက်ဆိုတာမရှိပြီနေလို့ဒါလေးကိုကိုရှိနေတဲ့ရှိနေအောင်မဲ့အခြေလေးတွေမှာလောက်သွားကြပါစူးစားပြီးတော့လောက်သွားကြပါဘာသာရေးရဆိုလို့ရှိရင်စူးစားပြီးအားထုတ်သွားကြပါငယ်တဲ့လူတွေဆိုလို့ရှိရင်ပညာရေးအတွက်ကိုလိုချင်တဲ့ပန်းနိုင်စူးစားပြီးအားထုတ်ကြပါအချိန်ဆိုတာဟာအင်မတန်ကန့်ကျက်ယူလို့မရတဲ့အရာတစ်ခုဖြစ်ပါလေဒါကြောင့်မလို့အကုန်လုံးဟာဒီဘာသာဝင်နေမစိုးလက်ဖန်ဆိုတာရှိနေသေးမယ်ဆိုရင်လေကိုလိုရမယ်အလုပ်ကိုစူးစမ်းအထောက်ကြပါမရှိတော့ဘူးဆိုရင်ဒီကနေ့မှာလုပ်ရမယ်ဟာလေအချိန်တိုအတွင်းမှာအစည်းကအထောက်ပြုရပါပြီ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြည်ပချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရယ်မနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ကြီးညာပေးပါမယ်ရှင်
နိုဝင်ဘာလကလုပ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကကောက်ချက်ချထားပြီးတဲ့နောက်အလားတူဖြစ်ရမျိုးထပ်ဖြစ်လာနိုင်တယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်။အဲဒီလိုလိုရမျိုးမရှိသလောက်ဖြစ်အောင်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ကွန်ဂရက်လွှတ်တော်ကအသေးချာလုပ်ဖို့အရေးကြီးတယ်လို့လည်းပြောပါတယ်။ဖလော်ရီဒါပြည်နယ်ကလေဆိပ်တစ်ခုမှာတောက်ကြနေကလူတွေတည်ကြည်ခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုရဲ့လက်သည်ဖြစ်တန်တရားရှိသူတနေသမားကိုဒီကနေ့ပထမဆုံးအကြိမ်တရားရုံးထုတ်ဖို့ရှိပါတယ်။အက်စတဘန်ဆန်ဒီယေဂိုကိုနိုင်ငံကလေးစည်းတစ်ခုမှာလူတွေတည်ကြည်တဲ့အထိအကြမ်းဖက်လုပ်ရလှုပ်ဆောင်မှုနဲ့စနေနေ့ကတရားစွဲထားတာပါအပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ဆန်ဒီယေဂိုဟာတည်တံဒါမှမဟုတ်ထောင်ဒဏ်တစ်သက်ကြားခံရပွဲရှိပါတယ်အဲဒီတိုက်ခိုက်မှုမှာလူ9ဦးသေဆုံးခဲ့ရတာပါဘယ်လိုလုံဆော်ချက်တွေကြောင့်တိုက်ခိုက်တာလဲဆိုတော့ကိုတော့တာဝန်ရှိသူတွေကဆက်ပြီးတော့စုံစမ်းစစ်ဆေးနေပါတယ်အမေရိကန်ရေတပ်သင်္ဘောတစ်စင်းဟာတနင်္လာနေ့ကဟော်မူးဇ်ရေလက်ကြားနာမှာအီရန်ရေရင်တွေကိုတတိပေးတဲ့အနေနဲ့၃ချိန်ပစ်ခတ်ခဲ့ရတယ်လို့အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်အစ္စလမ်ဒေါ်လာရေးအဆောင်တက်ကရေရင်သုံးစင်းဟာ USS မဟန်စစ်သင်္ဘောနားကိုအရှိန်မြှင့်ပြီးမောင်းဝင်လာတဲ့အတွက်မဟန်ဖြတ်သင်္ဘောကနေတတိပေးပစ်ခတ်ခဲ့ရတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။အိုမန်ပင်လယ်ကွင်းနဲ့ပါရှန်ပင်လယ်ကွင်းကဟော်မူးဇ်ရေလက်ကြားမှာအခုဖြစ်ရဖြစ်တာပါ။အရှိန်လျှော့ဖို့အမေရိကန်သင်္ဘောကရေဒီယိုဆက်သွယ်ရေးကနေတစင်ပန်ကြားတာကိုအီရန်ရေရင်တွေကမတုံ့ပြန်ဘူးလို့မိမဖော်တဲ့အမေရိကန်တာဝန်ရှိသူတွေကရိုက်တာနဲ့ CNN သတင်းဌာနတွေကိုပြောပါတယ်။လူမျိုးအရကွဲပြားနေတဲ့ Cyprus ခေါင်းဆောင်တွေဟာတရင်တစ်ပတ်ကြာငင်းချမ်းရေးဆွေးနွေးပွဲတွေကိုဒီကနေ့ကစပြီးတော့အပြင်းထန်လုပ်ဖို့ရှိပါတယ်။ကွဲပြားနေတဲ့ကျွန်းနိုင်ငံကိုပြန်ပြီးပေါင်းစည်းဖို့အတွက်ကုလသမဂ္ဂဦးဆောင်တဲ့စစ်ဆေးညှိနှိုင်းပွဲတွေလုပ်ပြီးသဘောတူညီချက်တခုကြားဖို့ဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Videx Zone ဖြစ်ပါတယ်ရှင်။ကျွန်မကစုမမ။ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။
မနေ့ဖြန်မနေ့ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.